SBS, a world of difference. You're with SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်
တော်ရရှင်များအားလုံးမင်္ဂလာပါရှင်2022ခုနှစ်နိုဝင်ဘာလ12ရက်စနေနေ့ SBS Radio မြန်မာပိုင်းအစီအစဉ်တွေကိုစတင်အသံထုတ်လွှင့်နေပြီဖြစ်ပါတယ်ကျွန်မကမူလှိုင်းသိမ့်ပါဒီညအတွက်နားဆင်ဖို့ပြင်ဆင်ချက်တွေထဲမှာအာဆီယံအသင်းကမြန်မာအဆင့်မြင့်ကိုယ်စားလှယ်ကိုညီလာခံတက်ခွင့်မပေးတဲ့အပြင်အာဆီယံက NUG နဲ့တွေ့ဆုံမယ်ဆိုတဲ့သတင်းတွေထွက်လာတာနဲ့ပတ်သက်ပြီးဒေါက်တာထွန်းအောင်ရွှေနဲ့ဆက်သွယ်မေးမြန်းချက်တွေနဲ့ဩစတြေးလျနိုင်ငံမှာအားကစားကလပ်တွေမှာပါဝင်တာကကိုယ်စိတ်ကျန်းမာရေးအတွက်ဒါမှကဩစတြေးလျနိုင်ငံမှာအသားကြနေထိုင်စေရေးအတွက်ပါအထောက်အကူပြုနိုင်တယ်ဆိုတဲ့အကြောင်းဆောင်းပါးအပြင်မြန်မာပြည်သူတွေအကြမ်းဖက်လူရဲတာမျိုးပိုကြုံလာနေရတယ်ဆိုတဲ့အကြောင်းတန်လွင်ခက်ကသတင်းပေးပို့ထားတာတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုတော့သတင်းတွေနဲ့အရင်စမှာဖြစ်ပါတယ်ရှင်ဩစတြေးလျနိုင်ငံမှာခံနေရတဲ့ cyber တိုက်ခိုက်မှုတွေမှာရုရှားဘက်ကပါဝင်မှုရှိမယ်ဆိုရင်ရုရှားတန်တမန်တွေကိုနှင်ထုတ်တာမျိုးဖြစ်နိုင်တယ်ဆိုတဲ့အကြောင်းအာဆီယံအစည်းအဝေးမှာမြန်မာအဆင့်မြင့်ကိုယ်စားလှယ်တက်ရောက်ခွင့်မရတဲ့အကြောင်းနဲ့ရုရှားတပ်တွေလက်နက်ချဖို့ယူကရိန်းကပြောဆိုလိုက်တဲ့သတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်ဩစတြေးလျနိုင်ငံမှာ Medibank Cyber တိုက်ခိုက်မှုမှာရုရှားအနေနဲ့မတော်မတရားလုပ်ခဲ့တာမျိုးတွေတွေ့ရှိရင်တော့ရုရှားတန်တမန်ကိုနှင်ထုတ်တာမျိုးလုပ်နိုင်တယ်လို့ရှင်းနေချုပ် Mark Dreyfus ကပြောဆိုလိုက်ပါတယ်
Australian government is looking hard at Russia's diplomatic profile in Australia and all options.
Australia ဆိုရက Russia တန်တမန်ရဲ့ကိုရေးတွေကိုအနည်းကလေ့လာနေပြီးပြည်နယ်နံပေးတာမျိုးကိုစဉ်းစားနိုင်တဲ့အနေအထားမှာပါရှိပါတယ်. Australia အနေနဲ့နိုင်ငံတန်တမန်လမ်းကြောင်းဆက်လက်ဖွင့်ထားတာမျိုးကိုလိုလားပေမဲ့တန်တမန်တွေရဲ့လမ်းကြောင်းဟာ Australia ရဲ့အမျိုးသားအကျိုးစီးပွားနဲ့အမြဲတမ်းကိုက်ညီရမယ်လို့ပြောဆိုခဲ့ပါတယ်. Australian Signals Directorate အဖွဲ့ကအမှုတန်းတအယောက်တရာလောက် Federal ရဲတွေနဲ့ပူးပေါင်းပြီးတော့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေဆဲဖြစ်ပါတယ်မြန်မာနိုင်ငံနဲ့ဆက်စပ်တဲ့သတင်းတစ်ပုဒ်မှာတော့မြန်မာနိုင်ငံမှာစစ်ကောင်စီကအခြေအနေတိုးတက်အောင်မဆောင်ရွက်ရင်အာဆီယံညီလာခံအားလုံးမှာတရားခွင်ပိတ်ပင်တာမျိုးတွေလုပ်ဖို့အာဆီယံအသင်းဝင်တွေကစဉ်းစားနေကြပါတယ်အခုလောလောဆယ်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ကိုအာဆီယံထိပ်သီးညီလာခံတရားခွင်ပိတ်ပင်ထားပါတယ်အာဆီယံကနေချမှတ်တဲ့ဘုံသဘောတူညီချက်၅ချက်ကိုမြန်မာကလိုက်နာဆောင်ရွက်ခြင်းမရှိတဲ့အတွက်အချိန်အကန့်အသတ်သတ်မှတ်ပေးတာမျိုးလှုံ့ဆော်ဖို့လဲသဘောတူခဲ့ကြပါတယ်။လာမယ့်နှစ်ကျရင်အာဆီယံဥက္ကဋ္ဌအဖြစ်ဆောင်ရွက်မယ့်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့ပြောဆိုလိုက်ပါတယ်
။ The situation in Myanmar is worsening.No significant progress on the
မြန်မာနိုင်ငံကအခြေအနေတွေကပိုဆိုးဝါးလာနေပြီးဘုံသဘောတူညီချက်900ကိုအကောင့်ထည့်ဖော်နေတဲ့ဆိုတော့တိတာထင်ရှားတဲ့တိုးတက်မှုတွေမရှိသေးသလိုစစ်တပ်ကလည်းတိုးတက်မှုလုပ်အောင်တိုးတက်မှုရှိအောင်လုပ်မယ်ဆိုပြီးပြောဆိုတာမျိုးမရှိသေးပါဘူးမြန်မာနိုင်ငံရဲ့အခြေအနေကအာဆီယံအပေါ်တည့်ရောက်တာမျိုးမဖြစ်သင့်ဘူးလို့ပြောဆိုခဲ့ပါတယ်အခုလောလောဆယ်အာဆီယံအသင်းမှာမြန်မာအပါအဝင်အဖွဲ့ဝင်10နိုင်ငံသာရှိပေမဲ့အရှေ့တီမောနိုင်ငံကိုအာဆီယံအသင်းဝင်နိုင်ငံအဖြစ်လက်ခံဖို့အာဆီယံထိပ်သီးညီလာခံကနေကနဦးဆုံးဖြားလိုက်တဲ့အတွေ့အသင်းဝင်17နိုင်ငံဖြစ်လာနိုင်ပါတယ်အရှေ့တီမောဟာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်ဖို့ပြီးခဲ့တဲ့2011ခုနှစ်ကတည်းကရှောက်ထားခဲ့တာဖြစ်ပြီးဩစတြေးလျကအရှေ့တီမောရဲ့ကြိုးစားမှုကိုကနဦးထောက်ခံတယ်လို့ထုတ်ဖော်ပြောဆိုထားပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီမြို့စိတ်ကမ်းမှာကန်းကပ်နေတဲ့ဇိမ်ခံသေးမောပေါ်ကနေဆင်းလာတဲ့ခီးသည်တွေအများပြည်သူသုံးရင်တွေကိုမတုံးချဖို့အစိုးရကညွှန်ကြားထားပါတယ်။ Majestic Princess ဇိမ်ခံသေးမောပေါ်ကခီးသည်အယောက်800လောက် COVID-19 ရောဂါကူးစက်ခံရတာဖြစ်ပါတယ်။နယူးဇီလန်နိုင်ငံကို12ရက်ကြာလည်ပတ်တဲ့ခီးစဉ်တစ်ဝက်အယောက်မှာပဲခီးသည်အများအပြားကူးရောဂါကူးစက်ခံကြရတာဖြစ်ပါတယ်။သေမောပေါ်မှာအချက်လက်မှန်တွေမရခဲ့ဘူးလို့ခီးသည်တူကအခုလိုပြောပြထားပါတယ်
။ Communication probably wasn't as good as it should have been. It was just more noticeable when all the crew started wearing face masks.Everyone sort of thought, oh, okay.
ဆက်သွယ်ရေးကကောင်းနိုင်တဲ့လောက်တိတ်ပြီးမကောင်းဘူးလို့ပြောရမှာပါ။ တင်းမောအမှုတန်းတွေနှာခေါင်းစီးတက်ကြတဲ့အချိန်မှသာတတိထားမိကြတာပါသူတို့တွေနှာခေါင်းစီးတက်ကြပြီဆိုတော့တင်းမောပေါ်မှာတခုခုဖြစ်နေလောက်ပြီလို့ယူဆမိပါတယ်ကျမနဲ့ကျမညီမကတော့အစကတည်းကနှာခေါင်းစီးတွေတက်ဆင်ကြပါတယ်ဆက်သွယ်ရေးကဒီထက်ပိုမှုကောင်းတင်ပါတယ်ဒါပေမဲ့လည်းအဲ့ဒါကလွဲရင်တော့တခြားပြောစရာဘာမှမရှိဘူးလို့ပြောပြခဲ့ပါတယ်နိုင်ငံတကာသတင်းမှတ်မှာတော့ယူကရိန်းသမ္မတကဟန်ဆန်ဒေတာမှာကြံရည်နေတဲ့ရုရှားစစ်သားတွေလက်နက်ချဖို့ပြောဆိုလိုက်ပါတယ်။ရုရှားဟာအဲ့ဒီဒေတာမှာရောက်နေတဲ့စစ်သားအယောက် 3,000 ကိုပြန်ဆုတ်ခွာခိုင်းနေတာဖြစ်ပြီးယူကရိန်းနိုင်ငံသားတွေကအဲ့ဒီဒေတာမှာအောင်ပွဲခံနေကြပါတယ်။ယူကရိန်းသမ္မတဇယ်လင်စကီကတော့ဟာဆန်မြို့မှာကြံရည်ခဲ့တဲ့ရုရှားစစ်သားတွေလက်နက်ချဖို့ပြောဆိုလိုက်ပါတယ်။ဟာဆန်မြို့နဲ့တောင်ပိုင်းချမ်းကမြို့တွေမှာခြံထားခံရတဲ့ရုရှားစစ်သားတွေ၊ကြေးစားစစ်သားတွေနဲ့ရုရှားနဲ့ပူးပေါင်းတဲ့လူတွေအတွက်အထူးကြေညာချက်တရပြုလုပ်လို့တဲ့အကြောင်းအဲ့ဒါကတော့သူတို့ကိုကယ်တင်နိုင်မဲ့တစ်ခုတည်းသောနီလန်းကယူကရိန်းစီကိုလက်နက်ချအညံ့ခံဖို့ပဲဖြစ်တဲ့အကြောင်းသူတို့ကိုလည်းဥပဒေအတိုင်းနိုင်ငံတကာစည်းမျဉ်းတွေနဲ့အညီဆက်ဆံသွားမှာဖြစ်တယ်လို့ကတိပေးပြောဆိုခဲ့ပါတယ်New South Wales ပြည်နယ်ကအရေးပေါ်ဌာနကပြည်နယ်အနောက်ပိုင်းမှာရေကြီးမှုတန်ခံနေရတဲ့လူတွေအတွက်လေရင်တွေအသုံးပြုပြီးတော့အစားအသောက်တွေကိုချပေးနေပါတယ်။အဲ့ဒီဒေသမှာရေကြီးမှုကြောင့်လမ်းပန်းဆက်သွယ်ရေးပြတ်သွားတာသတင်းပတ်နဲ့ချီကြားလာတာဖြစ်လို့ရဟရင်တွေကိုအသုံးပြုပြီးအနည်းဆုံးနေရာမှာအစားအသောက်တွေကိုချပေးခဲ့ပါတယ်။အဲ့ဒီကနေတစ်ဆင့်ကားသွားလို့ရသေးရင်ကားနဲ့ဒါမှမဟုတ်လှေတွေနဲ့လိုအပ်တဲ့နေရာစီကိုရိတ်ခါတွေပို့ဆောင်နေကြပါတယ်။ရေကဆက်လက်ကြီးမဲ့အနေအထားရှိတဲ့အတွက်ရေဘေးဒဏ်တင်သူတွေအစားအသောက်နဲ့ဆေးဝါးတွေအဲ့ဒါပြင်စာတွေလက်ခံရရှိကြဖို့လှုံ့ဆော်ပေးနေကြတာဖြစ်ပါတယ်မဲလ်ဘန်မြို့ကတောက်ရည်တွေဟာဩစတြေးလျနိုင်ငံမှာအသက်ရှင်ဆုံးနဲ့အသက်ရှင်ဆုံးဖြစ်တယ်လို့သတ်မှတ်လိုက်ကြပါတယ်မဲလ်ဘန်မြို့ကခရက်စ်ဝဲလ်ရေတန့်ဆက်ယုံကတော့အရသာအကောင်းဆုံးရေ Best TastingTap water ဆူကိုရရှိသွားပါတယ်။အဲ့ဒီလိုပြိုင်ပွဲကို New South Wales ပြည်နယ်ကာစီနိုမြို့မှာကျင်းပတာဖြစ်ပြီးဒိုင်းလူကြီးတွေကတော့သူတို့ရှေ့မှာဘာမှရေးမထားတဲ့ရေတွေကိုတောက်ပြီးတော့အကဲဖြတ်အမှတ်ပေးတာဖြစ်ပါတယ်။ရေတွေရဲ့အယောင်အနေအထားရေကြီးလင်းမှုအနက်နဲ့အရသာတွေကိုအကဲဖြတ်တာဖြစ်ပါတယ်။အားကစားသတင်းတို့တစ်ခုမှာတော့ဩစတြေးလျနိုင်ငံရဲ့အမျိုးသမီးဘောလုံးအသင်းဖြစ်တဲ့ Matildas ဟာမဲလ်ဘန်းမြို့မှာကန်တဲ့ပွဲအတွင်းဆွီဒင်အသင်းကို 4-0 မရှိနဲ့အနိုင်ရရှိသွားပါတယ်။1998ခုနှစ်နောက်ပိုင်းဩစတြေးလျအမျိုးသမီးဘောလုံးအသင်းအနေနဲ့ဆွီဒင်အသင်းကိုပထမဆုံးအကြိမ်အနိုင်ရရှိခြင်းပဲဖြစ်ပါတယ်။မနေ့ကတနင်္လာနေ့အတွက်မိုးလေဝသတွေကတော့ Perth မြို့မှာမိုးအုပ်ပြီးအမြင့်ဆုံးပူချိန် 23 ဒီဂရီရှိချိန်မှာ Adelaide မှာမိုးရွာပြီး 23 ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မြို့မှာလည်းမိုးရွာပြီးအမြင့်ဆုံးပူချိန် 26 ဒီဂရီရှိချိန်မှာ Hobart မြို့မှာမိုးရွာပြီးတော့ 29 ဒီဂရီရှိမှာဖြစ်ပါတယ်။ Canberra မြို့မှာမိုးတီးထန်နိုင်ပြီးအမြင့်ဆုံးပူချိန် 23 ဒီဂရီရှိချိန်မှာ Sydney မှာလည်းမိုးရွာပြီး 29 ဒီဂရီရှိမှာဖြစ်ပါတယ်။Brisbane မြို့မှာအများအားဖြင့်တော့နေသာပြီး 29 ဒီဂရီရှိချိန်မှာ Darwin မြို့မှာတော့မိုးရွာနိုင်ပြီးအမြင့်ဆုံးပူချိန် 34 ဒီဂရီရှိမှာဖြစ်ပါတယ်ရှင်သရရှင်များရှင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးကိုကမ္ဘောဒီးယားနိုင်ငံဖနိုပီမြို့မှာဂျာတာပရင်းနေ့ကနေမနက်ဖြန်တနင်္ဂနွေနေ့အထိကျင်းပဖို့ရှိနေပါတယ်။ဒီအစည်းအဝေးမှာဩစတြေးလျနိုင်ငံဝန်ကြီးချုပ်နဲ့ဩစတြေးလျနိုင်ငံဂျာယီဝန်ကြီးတို့အပြင်အမေရိကန်သမ္မတတို့လည်းတက်ရောက်ဖို့ရှိနေပါတယ်။အာဆီယံညီလာခံမှာယူကရိန်းကိစ္စတောင်တရုတ်ပြင်လယ်ပြင်မှာပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေကိုဗစ်ကရောဂါအကြောင်းနဲ့ကုန်သွယ်ရေးကိစ္စတွေအပြင်ရာသီဥတုပြောင်းလဲရေးကိစ္စနဲ့မြန်မာအရေးကိုကြဲကြဲပြန့်ပြန့်ဆွေးနွေးနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီအာဆီယံညီလာခံမှာမြန်မာနိုင်ငံကအစ်မြင့်နိုင်ငံရေးကိုယ်စားလှယ်တွေတက်ရောက်ခွင့်မပေးဖို့အာဆီယံတွေကဆုံးဖြတ်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံဆိုင်ရာ NUG ရဲ့ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေနဲ့ဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဒေါက်တာထွန်းအောင်ရှင်အခုဒီကမ္ဘောဒီးယားနိုင်ငံပေါ့နော်အဲ့ဒီမှာအာဆီယံအစည်းအဝေးကျင်းပနေပါတယ်အဲ့ဒီမှာမြန်မာနိုင်ငံကကိုယ်စားလှယ်တက်ရောက်ခွင့်မပေးဖို့အာဆီယံကဆုံးဖြတ်လိုက်တယ်ဆိုတာသိရတယ်အဲ့ဒီအပေါ်မှာပေါ့နော်ဆရာတို့ရဲ့တုံ့ပြန်ချက်ဘယ်လိုရှိပါသလဲရှင်
ဲကျွန်တော်လည်းအခုလေဒီအာဆီယံဒီခေါင်းဆောင်တွေရဲ့ဒီခေတ်ကြီးစည်းဝေးကနေထုတ်ပြန်တဲ့စာကိုကျွန်တော်မနေ့ညကဖတ်ရတယ်ပေါ့နော်ဖတ်တဲ့အခါမှာအရင်တုန်းကလုပ်ခဲ့တဲ့စည်းဝေးတွေနဲ့စာရင်တော့အခုထုတ်ပြန်ချက်ကပို့ပြီးတော့တိတိကျကျညီညွတ်မှုတွေပါလာတယ်အရင်တော့ဆိုနည်းနည်းရေဘူးကသဘောဆန်တယ်ပေါ့နော်နောက်ပြီးတော့ဒီညီညွတ်မှုတွေပိုကောင်းလာတဲ့အပြင်ကြည်ကြည်ပြန့်ပြန့်သုံးသပ်မှုတွေလည်းရှိလာတယ်ဗျအဲ့အရာလေးတွေကတော့တော်တော်လေးကောင်းပါတယ်ဥပမာဖြစ်ဆိုရင်ဒီအခုလောလောဆယ်ကိုဒီထိပ်သီးဆွေးနွေးပွဲနဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးတွေမှာမြန်မာစစ်တပ်ကလူတွေကိုအတက်မခံပေမဲ့ကျန်တဲ့အာဆီယံမီတင်တွေမှာသက်ခွင့်ပေးနေတော့ပေါ့နော်သို့တော်လည်းအခုဒီမှာဆိုရင်တော့ဒါတွေကိုလည်းပြန်စဉ်းစားရတော့မယ်ဆိုတဲ့ဟာမျိုးပါလာတယ်နောက်တစ်ခုကဒီASEAN Charter ရဲ့ဒီ Article 7နဲ့20ကိုသူကညွှန်းထားတယ်ဗျညွှန်းထားတဲ့အခါမှာဒီအထူးသဖြင့်20ကဘာလဲဆိုတော့ ASEAN Charter ကိုမလိုက်နိုင်ဘူး ASEAN Charter နဲ့ဆန့်ကျင်တဲ့ဟာတွေဖြစ်လာခဲ့မယ်ဆိုရင်ဒါ ASEAN Summit ကဒီဆုံးဖြတ်မယ်ဆိုတဲ့ဟာမျိုးပါတယ်ပေါ့နော်အဲ့တော့ဒီမှာလည်းသူ့ရဲ့ဆုံးဖြတ်ချက်တွေမှာလည်းအဲ့ဒါကိုပြန်ကြီးညွှန်းတယ်ဒီညွှန်းတာမှာမှဒီ 5 point consensus accountable မှုကမအောင်မြင်ဘူးမပြည့်စုံဘူးနော်ဖြစ်မလာခဲ့ဘူးဆိုရင်သူတို့ဓာတ်တွေကိုပြန်စဉ်းစားမယ်ဆိုတော့ဒါတော်တော်လေးပြင်းထန်တဲ့သဘောပါတယ်။နောက်ပြီးတော့မှဒီမြန်မာစစ်တပ်ဒီမြန်မာနိုင်ငံမှာအင်အားအကြီးဆုံးလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တယ်။နောက်ပြီးတော့တခြား sentence မှာလည်းဒီဖြစ်ပေါ်လာတဲ့ဒီပဋိပက္ခတွေဒီအကြမ်းဖက်မှုတွေအတွက်ဒါတာဝန်ယူရလိမ့်မယ်ဆိုတဲ့စကားချက်တွေပါတယ်ပေါ့နော်။ဆိုတော့တော်တော်လေး strong ဖြစ်တဲ့ဒီပြင်းထန်တဲ့ဒီအနေအထားလို့ကျွန်တော်ကတော့ဟိုသုံးသပ်မိပါတယ်ဗျ။
ဟုတ်ကဲ့ဆရာပြီးတော့ဒီ AFP သတင်းမှာပေါ့နော်ဖော်ပြထားတာကတော့ဒီအာဆီယံအနေနဲ့ NUG နဲ့တွေ့ဆုံနိုင်တယ်ဆိုတော့ပြောဆိုမှုတွေလည်းရှိနေတယ်လေဆရာအဲ့ဒါရောဖြစ်ဖို့ရှိလားရှင
်အဲကျွန်တော်အခုသူ့ရဲ့လေဒီ decision number 8မှာသူကပြောထားလဲဆိုတော့ key stakeholder တွေအားလုံးနဲ့သူတို့မကြခင်မှာတွေ့ဆုံဆွေးနွေးမှာပေါ့နော်အဲ့လိုဆွေးနွေးတဲ့အခါမှာတော့ဒီ flexible နဲ့ informal manner နဲ့တွေ့သွားမယ်လို့သူတို့ပြောသွားတယ်ဆိုတော့အရင်တုန်းကအခုလက်ရှိဒီဟိုဒီလက်ရှိ session NY နေနဲ့က AUG နဲ့တွေ့ဖို့ဆိုရင်မင်းအောင်လိုင်းဆရာခွင့်တောင်းရတယ်ဆိုတဲ့ဇာတ်ကားကိုပြောတယ်ပေါ့နော်ဒါကိုဒီ UN ရဲ့ session NY Nolin Hazel ကသူ့ရဲ့ interview တစ်ခုမှာပြောသွားတယ်အဲ့တော့တစ်ဖက်ကသူ့ရဲ့ 5 point consensus ကအလုံးစုံပါဝင်တဲ့ဒီညီနိုင်မှုကိုပါဟိုပါပေါ့နော်လောက်ရမယ်ဆိုတဲ့ဟာဖြစ်ပြီးတော့တစ်ဖက်ကကြတော့အားလုံးပါဝင်နိုင်တဲ့ဆွေးနွေးပွဲဖြစ်ဖို့ကိုဒီမေအွန်လိုင်းကိုခွင့်တောင်းရတယ်ဆိုတာကဒီစကားရက်နှစ်ခုဒီဟာတွေကဟိုဟာလေးရှင်းတော့မညီဖြစ်တာပေါ့နော်အဲ့တော့အခုဒီမှာကတော့ဒီပို့ပြီးတော့မှတိုးချဲ့ပြီးတော့မှဆောင်ရွက်လာမယ်ပုံဝင်လေးလေးပြောလာတော့မယ်ဆိုတဲ့အနေအထားတွေမြင်လာတယ်နောက်ပြီးတော့ကျွန်တော်သဘောကျတဲ့အချက်ကဘာလဲဆိုတော့ဒီ NUG ကကျန်တဲ့ဒီမြမအရေးကိုတွန်းတက်လိုက်လုပ်နေတဲ့အဖွဲ့အစည်းတွေအများကြီးကပြောနေတဲ့အချက်ကအာဆီယံရဲ့ 5 point consensus တစ်ခုတည်းနဲ့မလုံလောက်ဘူးဒီတဲ့ကျဲပြန့်တဲ့နီးလန်းနေနဲ့ဟိုအဖြေရှာမယ်ဒီ 5 point consensus တခုလည်းမလုံလောက်ဘူးပေါ့နော်အဲ့တော့ဒီသူတို့ဆုံးဖြတ်ချက်မှာကအာဆီယံအနေနဲ့တခြားသောနီးလန်းတွေကိုလည်းရှာမယ်ဆိုတာကိုပါလာတယ်ဒီ 5 point consensus အပြင်ဆိုတော့ဒါကကျွန်တော်တို့အပြင်က NUG ပြောနေတဲ့စကားတွေကိုဒါ compliance ပေါ့နော်ဒီလက်ခံလာတယ် follow လုပ်လာတယ်ဆိုတဲ့သဘောကိုကျွန်တော်တွေ့ရတယ်နောက်တစ်ခုကပါလဲဆိုတော့အာဆီယံတခုတည်းနဲ့ဒီမြမအရေးဖြေရှင်းဖို့ကဟိုလုံလောက်တဲ့ခွန်အားအင်အားမရှိဘူးပေါ့နော်ဒီအတွက်ကြောင့်မလို့အာဆီယံအပြင်တခြားသောဒီမြန်မာအရေးကိုဟိုဆောင်ရွက်ပေးနိုင်တဲ့အာဆီယံရဲ့ dialogue partner တွေနောက်ပြီးတော့မှ UN agency တွေနဲ့ United Nations နဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုပြီးတော့အစဉ်တစိုက်ပြောလာတယ်အခုဒီမှာလည်းအဲ့ဒီအချက်ကိုဒီအာဆီယံ summit ကထုတ်ပြန်တဲ့အချက်မှာဒီဟာကိုလည်းလက်ခံထားတာတွေ့တယ်အဲ့တော့အာဆီယံအနေနဲ့ UN ကိုလည်းသူတို့ခေါ်မယ်တခြားသော external partner တွေလည်းခေါ်ပြီးတော့မှဒီ 5 point consensus အောင်မြင်ဖို့အောင်မြင်မြင်ဒီအကောင့်တွေပေါ်နိုင်မှုအတွက်လိုအပ်တဲ့အကူအညီတွေတောင်းမယ်ဆိုတဲ့ statement တွေပါလာမယ်ဆိုတော့ဒါတော်တော်လေးကောင်းတယ်နောက်တစ်ခုကဒီအဟစင်တာပေါ့နော်ဒီ humanitarian assistance ပေးတဲ့အခါမှာဒီ ASEAN အဟစင်တာကနေပေးတယ်အဲ့တော့သူ့ရဲ့မူလ protocol အရဆိုရင်ဒီအဟစင်တာရဲ့ counterpart ဒီလူကယ်ပြန်ဝင်ကြီးဌာနပေါ့နော်အဲ့တော့ဒီဝင်ကြီးဌာနကဆေးဥစုအောက်မှာရောက်နေတယ်ဆေးဥစုက control လုပ်ထားတဲ့ဟာဖြစ်နေတယ်အဲ့တော့သူ့မှာမြန်မာပြည်နဲ့လုတဲ့အခါမှာအကန့်အသတ်တွေအများကြီးရှိနေတယ်အဲ့တော့အခုဒီထုတ်ပြန်တဲ့ statement မှာပါလာလဲဆိုတော့အဟစင်တာကိုလည်း some degree of autonomy ပေးမယ်ဆိုတဲ့ဟာမျိုးပါလာတယ်အဲ့တော့အဟစင်တာဒီသူ့ရဲ့ဒီ negotiation ဆက် protocol အပြင်သူ့ဟာသူဆုံးဖြတ်ပြီးတော့မှလွတ်လပ်လပ်လုပ်နိုင်တဲ့အနေအထားတွေရှိလာတယ်ဒါဟာ ယူဂျီနောက်ပြီးတော့မှကျွန်တော်တို့တိုင်းသားဖွဲ့စည်းတွေနဲ့တိုက်ရိုက်ချစ်ဆက်လုပ်နိုင်တဲ့လမ်းစာပေါ်လာတယ်လို့တော့မြင်လာပါတယ်ဆက်တော့စောင့်ကြည့်ရမှာပေါ့နော်
ဟုတ်ကဲ့ပါရှင်ဆရာအခုဆရာပြောသွားတဲ့အထက်မှာဒီအာဆီယံရဲ့ဒီဘုံသဘောတူညီချက်900ပေါ့လေအဲ့ဒီအကြောင်းတွေပါပါတယ်ဆရာအကယ်၍ပြီးတော့အခုဆိုရင်လည်းတို့တချို့သတင်းတွေမှာဆိုရင်ဒီဘုံသဘောတူညီချက်900ကိုဒီစစ်ကောင်စီဘက်ကဘယ်လိုပြောမလဲဟိုစတင်အကောင့်ထဲပေါ်ဖို့ပေါ့နော်အဲ့ဒါအချိန်ကန့်အသတ်နဲ့ပေးပြီးတော့လုတ်ခိုင်းမယ်အဲ့လိုမှမလုတ်ရင်ဒီအာဆီယံအစည်းအဝေးအဆက်ဆက်မပေးမတက်မဲ့ပုံစံမျိုးတွေဒါမှမဟုတ်ရင်ဟိုပယ်မလားတော့မပြောတော့ဘူးပေါ့နော်ဆရာအဲ့လိုမျိုးတွေစကားတွေပြောဆိုလာတာတွေရှိပါတယ်ဆရာအကယ်၍စစ်ကောင်စီဘက်ကဒီဟိုဘုံသဘောတူညီချက်9ချက်ကိုအကောင့်ထဲပေါ်မယ်ဆိုရင်ရောဒီဆရာတို့ NUG အနေနဲ့ပြီးတော့ဒီ PDF တွေဘက်ကရောဘယ်လိုတုံ့ပြန်ဖို့ရှိလဲရှင
့်။အဲဒါကတော့လေအခုဒီအာဆီယံနိုင်ငံခြားရေးဝန်ကြီးအစုအဖွဲ့ကနေပြီးတော့မှဒီအာဆီယံ 5-point consensus ကိုဘယ်လိုအကောင့်ထဲပေါ်မယ်ဆိုတဲ့ implementation plan ကိုသူတို့ဆွဲဖို့တာဝန်အနှင်းလိုက်တယ်ပေါ့နော်။အဲတော့အဲ့ဒီ implementation plan မှာကဒီတိုင်းတာလို့ရတဲ့ indicator တွေအချိန်ကာလသတ်မှတ်ချက်တွေနော်အဲ့ဒါတွေအကုန်ပါမယ်ဆိုတော့ဥမာအဖြစ်ပေါ့ဗျာ။ဟုတ်အာဆီယံရဲ့ 5-point consensus မှာအချက်တစ်ချက်ဖြစ်တဲ့ဒီ adjustment မှုတွေကိုချက်ချင်းရပ်ဆိုင်းမှုဆိုတဲ့ဟာပေါ့နော်ဒီခေါင်းစဉ်အောက်မှာအာဆီယံရဲ့ 5-point consensus implementation မှာ၄ခေါင်းကနေဒီတက်ခိုက်မှုတွေကိုဒီဘယ်နည်းဘယ်ရက်ကစပြီးရပ်တန့်ရမယ်ဆိုတဲ့နော်ဒီအကောင့်ထဲပေါ်မှုတော့တတ်မှတ်မှုတွေပေါ်လာရင်တော့ကျွန်တော်တို့က welcome ပေါ့ဗျာဒါတော့အဲ့အတွက်ကြောင့်မလို့အခုချိန်ကတော့ကျွန်တော်တို့ပြောဖို့စောသေးတယ်သို့တော့ဒီ statement ဒီအရင်တော့ statement နေနဲ့ရှင်းလိုက်ရင်ပို့ပြီးတော့တိကျလာတယ်ပို့ပြီးတော့ကျေပြန့်တဲ့သုံးသက်ချက်တွေရှိတယ်နောက်ပြီးတော့မှစေတနာရဲ့အခြေခံကိုလည်းသူတို့ဟိုတိတိကျကျထောက်ပြထားတယ်သူတို့ဖြင့်ဒီ 5-point consensus မအောင်မြင်တာဒီစေုပ်စုကနေပြောမှလိုက်နာဆောင်ရွက်မှုမရှိလို့ဆိုတဲ့ဟာကိုလည်းထင်ထင်ရှားရှားပေါ်ပြထားတယ်ပေါ့နော်အဲ့တော့ဟို welcome လို့ရမယ့် statement မှာဟိုကျွန်တော်တို့ကျေနပ်စရာတွေလည်းပါတယ်သို့တော့ implementation plan ကိုဘယ်လိုဆွဲလာမလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်တဲ့လို့ထင်ပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအာဆီယံအဖွဲ့ဝင်အတွင်းမှာဒီအင်ဒိုနီးရှားမလေးရှားပြီးတော့စင်ကာပူဘရူနိုင်းစတဲ့နိုင်ငံတွေကတော့ဘယ်လိုပြောမလဲဟိုပို့ပြီးတော့ဟိုမြန်မာအပေါ်ပြင်းထန်တဲ့အဖွဲ့တွေပေါ့နော်ဒါပေမဲ့ကမ္ဘောဒီးယားထိုင်းတို့လာအိုတို့ကကြတော့ဟိုစစ်ကောင်စီဖက်ကိုရပ်တည်တဲ့အနေအထားမျိုးရှိတယ်လေဆရာအဲ့တော့အဲ့ဒီလိုမျိုးဘယ်လိုပြောမလဲနှချမ်းကွဲနေတဲ့အချိန်မှာကောဘယ်လိုပြောမလဲမြန်မာနဲ့ပတ်သက်ပြီးတို့ထိထိရောက်ရောက်လုံနိုင်မဲ့အနေအထားရှိတယ်လို့ဆရာအနေနဲ့မြင်ပါသလားရှက
်အဲဒါကြောင့်လေကျွန်တော်တို့ကလေဟိုပြောခဲ့တာပေါ့အာဆီယံအနေနဲ့ကတူတခုတည်းအနေနဲ့မြန်မာရေးကိုဖြည့်ရှင်းနိုင်တဲ့အင်အားဟိုဟာပေါ့နော်မရှိဘူးအဲ့တော့အဲ့အတွက်ကြောင့်လည်းအခုသူတို့က UN နဲ့တခြားသော external partner တွေကိုသူတို့ဟိုဟာပေါ့နော်ကောခေါ်တော့မယ်အကူအညီတောင်းမယ်သူတို့ကိုအကူအညီပေးဖို့တောင်းဆိုတော့မယ်ဆိုတာပါလာတယ်လေနောက်တစ်ခုကတော့ ASEAN ရဲ့ဒီလုံထုံးလုံကြီးအရာလည်းသူက consensus approach နဲ့သွားတာဟိုအားလုံးသဘောတူညီမှုနဲ့လုပ်တာဆိုတော့မနေ့ကထုတ်ပြန်လာတဲ့ statement ကလည်းဒါအားလုံးသဘောတူညီချက်တွေပါတယ်လို့ကျွန်တော်တို့ယူဆလို့ရပါတယ်အဲ့အတွက်ကြောင့်မလို့ကျွန်တော်ဒီမလေးရှားအင်ဒိုနီးရှားစင်ကာပူစသဖြင့်ပေါ့နော်ဒီလိုနိုင်ငံတွေလောက်တင်းတင်းမာမာမပြောတော့လဲပဲအာဆီယံတစ်ခုလုံးအနေနဲ့တော့ဒီစေအုပ်စုရဲ့ဒီသူကတိပေးထားတဲ့အချက်၅ချက်ပေါ်မှာမလိုက်နိုင်ဘူးပေါ့တဲ့အနေထားကိုတော့တော်တော်လေးစိတ်ပြက်ပြီးတော့မှဒီတိကျတဲ့ဟိုအကောင့်ထဲပုံမှုတွေလုတ်ဖို့မှာတော့သူတို့အားလုံးသဘောတူတယ်လို့တော့ယူဆလို့ရပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီဒဏ်ခပိတ်ဆို့မှုပေါ့လေပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲ EU နဲ့ America တို့ကဟိုဒဏ်ခပိတ်ဆို့မှုတွေကိုထပ်ပြီးတော့တိုးမြင့်တာပေါ့နော်ဒါပေမဲ့အဲ့ဒီထဲမှာ Australia နိုင်ငံကမပါသေးဘူးပေါ့လေအဲ့ဒီအပေါ်မှာရော Australia ကတော့စဉ်းစားနေတယ်ဒဏ်ခပိတ်ဆို့ဖို့စဉ်းစားနေတယ်ဆိုတာတခါတည်းမနေဘူးပြောနေတာပေါ့နော်ဒါပေမဲ့အခုထိပါမလာသေးတဲ့အပေါ်ဆရာအနေနဲ့ကောဘယ်လိုတုံ့ပြန်ချက်မှတ်လဲရှင
်ဒီပြအဲ့ဒါလေပြီးခဲ့တဲ့ဒီဂျာသရင်းနေ Senate Estimate မှာလေဒီအကြောင်းအရာတွေကိုဒီအထက်လွှတ်တော်မှာသူနည်းမင်းများလာရှိတယ်ပေါ့နော်အဲ့တော့ဟိုဩစတြေးလျအစိုးရအနေနဲ့ကတော့ဒီ section ဒီเนาะဒီစုပ်စုအတွက်ဒါပြောက်တဲ့လုတ်တင်လုတ်ထိုက်တဲ့အားဆိုတာသူတို့လက်ခံထားပြီးသားလို့တော့ကျွန်တော်ယုံကြည်တယ်အဲ့တော့သူတို့အနေနဲ့ဘယ်နေ့ဘယ်အချိန်မှာဟိုဆောင်ရွက်မယ်ဆိုတဲ့အချိန်ပေါ့နော်အချိန်ကိုတော့သူတို့ကြည့်နေပုံရပါတယ်အဲ့တော့ဩစတြေးလျအစိုးရရဲ့အစင်လာရလဲသူကတခြားနိုင်ငံတွေနဲ့မတူဘူးဆိုတော့သူ့ရဲ့ style လို့ပဲပြောရမှာပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ဆိုတော့ဒါကဟိုအမြန်ဆုံးလုတ်တင်ပြီးတကယ်တမ်းဆိုရင်ဟိုပြစ်စုရေးရမှုတွေလုတ်တင်တာကလွန်တောင်လွန်နေပါပြီဗျာ
ဟုတ်ကဲ့ဆရာပြီးတော့နောက်တစ်ခုကဒီ Australia တန်ယုံကဒီ မြန်မာနိုင်ငံမှာဘယ်လိုပြောမလဲစစ်တပ်နဲ့ဆက်နွယ်မှုရှိတဲ့ဟိုတယ်တွေမှာတန်ယုံမှုဒန်းတွေတဲခိုနေတာမျိုးတွေပေါ့နော်အဲ့ဒါတွေရှိတဲ့ဒေါ်လာတန်းနဲ့ချီကုန်နေပေါ့လေပြီးတော့မြန်မာရဲတွေနဲ့လည်းဆက်လက်ပြီးတော့အဆက်ဆန်တွေရှိတယ်ဆိုတာမျိုးတွေဟိုသိရပါတယ်ဆရာအဲ့ဒါတွေကိုရောဆရာတို့အနေနဲ့ဘယ်လိုမျိုးပြောချင်ပါသလဲရှင့်
အော်ဒီအော်စတြေးလျတန်ယုံကဝန်ထမ်းတွေနေနဲ့ဒီဟိုဟာပေါ့စစ်ကောင်စီနဲ့နှီးနွယ်နေတဲ့စစ်ကောင်စီရဲ့ရင်းနှီးမြှုပ်နှံမှုတွေပါတဲ့ဟိုတယ်မှာဒေါ်လာတန်းချီတဲ့အသုံးစိတ်တွေရှိတယ်ဆိုတာတော့ကျွန်တော်လည်းကြားသိရပါတယ်။သို့တော်လည်း NUG အစိုးရအနေနဲ့တော့ဒီပုံမှာတော့ကျွန်တော်အချက်မပေးကြပါဘူးဗျာ။တခြားသောလူခွင့်ရေးဆိုင်ရာဖွဲ့စည်းတွေတရားနောက်ပြီးတော့ဒီအော်စတြေးလျရောက်မြန်မာလူမှုဖွဲ့စည်းတွေကတော့ဒီပုံမှာဒီတင်းင်းပြောဆိုတန်နေတော့ကျွန်တော်ကြားရပါတယ်။အဲနောက်တစ်ခုကတော့ဒီဆရာမမီးရဲ့ရဲကိစ္စကလည်းဒါကအခုမှမဟုတ်ဘူးပြကျွန်တော်တိတိလောက်ဒီ1990နဝတနာဖခစ်မှလည်းဒီမြန်မာရဲတပ်ဖွဲ့ကိုအော်စတြေးလျကတင်တန်းနေပေးတယ်ဒါဒီမပေးဖို့အတွက်ကိုဒီလူအခြေပြုဖွဲ့စည်းတွေလူလူခွင့်ရေးဖွဲ့စည်းတွေတောင်းဆိုတဲ့အခါမှာအော်စတြေးလျမြေပေါ်မှာတော့မလုပ်တော့ပြီမဲ့ဒါဒီအင်ဒိုနီးရှားလားမသိဘူးနော်နိုင်ငံတစ်ခုမှသွားပြီးတော့လုပ်ပေးတယ်ဒီနေ့လည်းသူတို့စီနေ estimate မှာဖြေသွားတဲ့အခါမှာသူတို့ဒီရက်တပ်ဖွဲ့ကိုနဲ့ပတ်သက်လို့မြန်မာရက်တပ်ဖွဲ့နဲ့သူတို့ပတ်သက်နေရတဲ့အကြောင်းရင်းကဒီဩစတြေးလျကိုဝင်နေတဲ့ဒီမွေးရေးစေဝါတွေရဲ့80ရာခိုင်နှုန်းကမြန်မာပြည်ကလာနေတယ်။အဲ့တော့ဒီတရင်အချက်လက်တွေကိုဩစတြေးလျရက်တပ်ဖွဲ့ကရဖို့လိုတယ်။ဒါကြောင့်သူတို့ဒီမွေးရေးစေဝါနဲ့ပတ်သက်တဲ့ထောက်လိုင်းရေးတရင်အချက်လက်တွေကိုတော့ဖလှယ်နေရတာဖြစ်တယ်လို့သူတို့ပြောသွားတယ်ပေါ့နော်။ဆိုတော့ဒါကတော့ဩစတြေးလျအစိုးရရဲ့ဒီမျိုးသားအကျိုးစီးပွားဆိုင်ရာကဏ္ဍတစ်ခုဖြစ်မယ်လို့တော့ထင်ပါတယ်။သို့တော့ဒီဩစတြေးလျအစိုးရအမြဲပြောလို့ရှိတယ်လို့ပေါ့ဒီစစ်အုပ်စုနဲ့သူတို့ဆက်ဆံနေရတယ်ဒါပေမဲ့မဖြစ်မနေဒါဟိုထိတွေ့ပြောဆိုရမယ်အပိုင်းလောက်ပဲသူတို့လုပ်ပြီးတော့မှအနေဆုံးအဆင့်နဲ့ဆက်ဆံနေပါတယ်ဆိုတော့ဒါလေးကိုပို့ပြီးတော့အလေးနဲ့ဟိုပြုတ်လုံမယ်လို့တော့ဟိုကျွန်တော်အနေနဲ့မြင်ပါတယ်ဗျ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဩစတြေးလျအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲပေါ့နော်ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုလူသားချင်းစာနာတဲ့အကူအညီထောက်ပံ့ရေးတွေကိုပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးဒေါ်လာတန်135တန်ပေးမယ်ဆိုတာမျိုးတွေပြောထားတယ်ဒါလည်းတစ်ခုပေါ့နော်နောက်တစ်ခုကကြတော့ဒီဩစတြေးလျနိုင်ငံမှာရှိနေတဲ့မြန်မာတွေခေလွန်ခွင့်တောင်းရင်အဲ့ဒါတွေကိုဦးစားပေးပြီးတော့ဟိုစစ်စစ်သွားမယ်ဆိုတာမျိုးတွေလည်းပြောဆိုလာတာရှိတယ်လေအဲ့ဒါအဲ့ဒီအပေါ်မှာရောဆရာတို့ဘယ်လိုမြင်ပါသလဲရှင
်အဲ့ဒါတော့ပထမဆုံးအနေနဲ့တော့ဒီလိုစဉ်းစားပြတာအတွက်တော့ကျွန်တော်တို့ကြိုးစားပါတယ်ဒါဖြစ်ရင်ဒီကျွန်တော်တိတလောက်တော့ဒီ on show ပေါ့နော်ပြည်တွင်းအော်စတြေးလျမြေပေါ်ရောက်ပြီးမှ protection လျှောက်တဲ့လူတွေဆိုလဲတချို့ဆိုရင်နှစ်ချီပြီးတော့ကြာတယ်ဟိုမြန်မာတွေတော့ဖြစ်ချင်ပေမဲ့တချို့တွေ applicant တွေဆိုရင်10နှစ်လောက်တောင်မှစောင့်နေရတာတွေရှိတယ်လို့ကြားတယ်ပေါ့နော်အဲ့တော့အခုအနေထားကတော့ဒါဟို fast track ပေါ့ဗျာဒီ priority lane ကနေစဉ်းစားပြီးမယ်လို့ပြောတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒါကြိုဆိုပါတယ်သို့တော့ဒီအိန္ဒိယနိုင်ငံမှာနောက်ထိုင်းနိုင်ငံမှာတော့တော်တော်ကိုအခက်အခဲပေါင်းများစွာနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့မြန်မာဒုက္ခသည်တွေလည်းအများကြီးပါအဲတော့သူတို့အတွက်ကလည်းမေ့မထားသင့်ပါဘူးလို့ကျွန်တော်ပြောချင်ပါတယ်ဗျအဲနောက်တစ်ခုကတော့ဒီ humanitarian support အတွက်ကိုဒေါ်လာ135တန်းအခုဘဏ္ဍာရေးနှစ်မှာသုံးဆွဲဖို့ရည်ရွယ်ထားတာတော့အထူးပဲကြိုဆိုပါတယ်အဲတော့ကျွန်တော်ဒီကြေညာချက်ကိုကြည့်တဲ့အခါမှာလည်းဒီဒေါ်လာ135တန်းကဒီအကာအကွယ်ပေးဖို့နောက်ကျန်းမာရေးနဲ့ပညာရေးဆိုင်ရာကဏ္ဍတွေမှာသုံးဖို့ရည်ရွယ်တယ်လို့ဟိုပြောထားတာတွေ့ပါတယ်အဲ့တော့ဘယ်သူတွေကအကျိုးခံစားခွင့်ရမလဲဆိုရင်တော့ဒီထိုင်းနဲ့အိန္ဒိယမှာရှိနေတဲ့မြန်မာရရှူဂျီစီလည်းပါဝင်တယ်နောက်ပြီးတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာရရှူဂျီစီလည်းပါဝင်တယ်နောက်ပြီးတော့မှရိုဟင်ဂျာရရှူဂျီစီကိုလက်ခံထားရတဲ့ဒီဘင်္ဂလားဒေ့ရှ် community တွေလည်းဒီ support ကိုရမယ်လို့ကြီးထားတာတော့တွေ့ရပါတယ်ဗျဒါကိုလည်းကျွန်တော်တို့ welcome လုပ်ပါတယ်
ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကတော့လေးဆရာဒီမြန်မာနိုင်ငံရဲ့လူအခွင့်အရေးကလည်းတစ်နေ့တစ်နေ့ပိုဆိုးနေတာပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးဒီဟိုဆရာတို့ပဲဒီဘယ်လိုပြောမလဲဟိုချိုးဖောက်တဲ့စစ်ကောင်စီကိုအရေးယူပေးဖို့ဆရာတို့ဘက်ကနေဒီ international jurisdiction ပေါ့လေအဲ့ဒါတွေနဲ့စ조사လုပ်ဆောင်နေတာမျိုးတွေလည်းရှိပါတယ်ဆရာအဲ့ဒီအပေါ်မှာရောဒီ Australia ကဟိုတုတ်ပြန်မှုတွေရှိပြီလားရှင်အဲ့ဒီဆရာတို့ရဲ့조사မှုအပေါ်မှာလေ
ဟုတ်ကဲ့ဟုတ်ကဲ့မင်းလာတော့ကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီလုပ်ငန်းကတော့ပုံမှန်ကျွန်တော်တို့သွားနေပါတယ်အခုဆိုရင်ကျွန်တော်တို့အကူအညီပေးနေတဲ့ရှေ့နေတွေအနေနဲ့ကတော့ဒီ legal case တစ်ခုပြည့်ပြည့်စုံစုံပေါ့နော်ဒီတရားစွဲဆိုနိုင်မှုနဲ့လုံလောက်တဲ့ထောက်ထားတွေရဖို့အတွက်ကိုသူတို့ပြင်ဆင်ဆောင်ရွက်နေတာတွေရှိပါတယ်အဲ့တော့ကျွန်တော်တို့ဒီအဓိကသက်သေတွေနဲ့ interview တွေလုပ်ရတာရှိတယ်အချက်လက်တွေကိုပိုပြည့်စုံအောင်လုပ်ရတာတွေရှိတယ်ဆိုတော့အဲ့ဒါတွေကတော့အခုကျွန်တော်တို့သွားနေပါတယ်အစိုးရကတော့အစိုးရရဲ့တာဝန်ရှိတဲ့ စိတ်ပိုင်းတွေတော့ကျွန်တော်တို့အခုတည်းထိဟိုတရားဝင်ထိတွေ့တာမျိုးမလုပ်သေးပါဘူးဗျဒီ case ကိုပို့ပြီးတော့မှခိုင်လုံတိကျအောင်ဆောင်ရွက်နေတဲ့အဆင့်ပဲရှိပါသေးတယ
်ဟုတ်ကဲ့ပါရှင်ဒေါက်တာထွန်းအောင်ရွှေအခုလိုမျိုးစိတ်ရှည်လက်ရှည်ဖြည့်ချပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်ကျွန်တော်ကလည်းအခုလိုမျိုးဖြည့်ချခွင့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဩစတြေးလျနိုင်ငံမှာ community အားကစားမှာပါဝင်တာကတင့်အတွက်ဘာကြောင့်အကောင်းဆုံးဖြစ်စေနိုင်တယ်လဲဆိုတဲ့အကြောင်းရေးထားတဲ့ Melissa Campanoni ရဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပုံမှန်ကိုယ်လက်လှုပ်ရှားမှုရှိခြင်းဟာကိုယ်ခန္ဓာစမ်းမရည်နဲ့စိတ်စမ်းမရည်အတွက်မရှိမဖြစ်လိုအပ်တဲ့အရာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာအားကစားပေါင်းစုံမှာအဆင့်အမျိုးမျိုးနဲ့ဝင်ရောက်ပါဝင်နိုင်တဲ့အခွင့်အလမ်းတွေရှိကြပါတယ်။ကိုယ်နေထိုင်ရာဘေးပတ်ဝန်းကျင်နဲ့ကိုယ်လူမှုအတိုင်းအဝိုင်းအတွင်းကအားကစားပွဲတွေမှာဝင်ပါတာဟာအကျိုးရလာရရှိစေနိုင်ပြီးမိမိအနေနဲ့တစ်ခုခုမှာပါဝင်နေပါလားဆိုတော့ sense of belonging အသည့်စိတ်မျိုးလေးရရှိစေနိုင်ပါတယ်။ Australia နိုင်ငံကိုမကြခင်ကမှရောက်လာတဲ့လူတွေအတွက်လည်းအားကစားမှာပါဝင်ခြင်းအဖြစ်အကျိုးရလာတွေရရှိစေနိုင်ပါတယ်။ Melbourne မြို့လယ်မှာရှိတဲ့ဘောလုံးကွင်းတစ်ခုဆိုရင် Melbourne Social Soccer MSS လို့ခေါ်တဲ့အသင်းရဲ့အိမ်ကွင်းလို့ဖြစ်နေပြီးအဲ့ဒီနေရာမှာရိုးရရင်ကျေးမှုတွေမတူကွဲပြားမှုတွေကိုဖလှယ်ကြတဲ့နေရာလည်းဖြစ်ပါတယ်။အပျော်သဘောနဲ့လူစုပြီးဘောလုံးကန်ချင်ကြတဲ့လူတစုစုပေါင်းမိရာကနေ MSS အသင်းဖြစ်ပေါ်လာတာဖြစ်ပြီးအဲ့ဒီကနေ Victoria ပြည်နယ်မှာအကြီးဆုံးဘောလုံးကလပ်တစ်ခုအဖြစ်ဖြစ်လာတယ်လို့ဒီကလပ်ကိုတည်ထောင်သူတဦးဖြစ်တဲ့ Michael MacArthur ကပြောပြပါတယ်။
Most of the people that came along to play were international students, backpackers, newly arrived migrants. We recognised that people were coming along and enjoying it as a safe, sort of friendly place where they could meet.
ဒီနေရာမှာလာရောက်ကစားကြသူအများစုဟာနိုင်ငံတကာကလာတဲ့အကြောင်းသားတွေ၊နယ်လှည့်ပြီးကမ္ဘာပတ်တဲ့ backpackers တွေနဲ့မကြခင်ကမှဩစတြေးလျနိုင်ငံကိုလာရောက်အခြေချတဲ့လူသစ်တွေဖြစ်ကြပါတယ်။လူတွေဟာလုံခြုံဘေးကင်းပြီးဖော်ဖော်ရွရွရှိတဲ့ဒီနေရာကိုလာပြီးတော့တခြားလူတွေနဲ့တွေ့ဆုံတာတွေ၊သူတို့နိုင်ငံမှာလုပ်ခဲ့တဲ့အရာတွေကိုဒီလိုပတ်ဝန်းကျင်မှာပြန်လည်ပြုလုပ်နိုင်ကြလို့ကြိုက်နေတဲ့ကြတာကိုကျွန်တော်တို့သတိထားမိပါတယ်။ကျွန်တော်တို့မှာ training လက်ကျင့်ရေးတွေမရှိပါဘူး။စနေနေ့ဒါမှမဟုတ်သတင်းပတ်အတွင်းတရက်ရက်မှာလာရောက်ကစားရုံပါပဲ။အပြိုင်ဆိုင်ရှိတယ်ဆိုပေမဲ့အပျော်တက်တက်ကစားတာပါပဲတခုခုအတွက်ရည်ရွယ်ပြီးရှင်ပြန်ကစားကြတာမျိုးမဟုတ်တဲ့အတွက်ဘိုးလူပွဲတွေဘာတွေလည်းမရှိပါဘူးတခါစားတာကစားကြတာဖြစ်ပြီးတပတ်မှမတူညီတဲ့အသင်းတတင်းနဲ့ရှင်ပြန်ကစားကြတာဖြစ်တယ်လို့ရှင်းပြထားပါတယ်အဲ့ဒီလိုပွဲတစ်ပွဲကိုလာရောက်ကစားဖို့ဒေါ်လာ10ပေးရပြီးမိမိရဲ့ဘောလုံးအရေးအချင်းကဘယ်အဆင့်မှာပဲရှိနေပါစေဝင်ရောက်ပါဝင်နိုင်ပါတယ်မစ္စတာမက်အာသာရဲ့အဆိုအရလူတွေကအကြောင်းမျိုးမျိုးကြောင့်လာရောက်ကစားကြလေးရှိတယ်လို့ပြောပါတယ်။သိတာရာတစ်ခုကတော့အဲ့ဒီလိုကစားခြင်းအဖြစ်ကိုယ်ကာယအတွက်ကောင်းမွန်တဲ့အကျိုးအမြတ်ရှိသလိုအိမ်ပြင်ထွက်ခွင့်ရပြီးလှုပ်လှုပ်ရှားရှားလည်းနေထိုင်ခွင့်ရရှိစေနိုင်ပါတယ်။အပေါင်းအသင်းရဖို့ကစားတာမျိုးဟုတ်ချင်မှဟုတ်ပေမဲ့အဲ့ဒီလိုကစားရာကနေမိတ်ဆွေအပေါင်းအသင်းတွေရရှိလိုက်ကြတာမျိုးလည်းဖြစ်နေပါတယ်။တခါတလေကစားကွင်းမှာတမကအပြင်မှာလည်းထပ်ပြီးချင်းတွေးကြတာမျိုးလည်းရှိနိုင်ပါတယ်။ဒါမှမဟုတ်ကစားပြီးတဲ့အခါမှာအတူတူဆိုင်မှာဆိုင်တစ်ဆိုင်မှာတောထိုင်ကြတာမျိုးလည်းလုပ်ကြပါတယ်။အမျိုးသမီးအသင်းကဆိုရင်စနေနေ့တိုင်းကစားပြီးသူတို့ကပိုးပြီးတော့ဆိုရှယ်ချကြပါတယ်။တကယ်တော့သူတို့အဖွဲ့ကအလင်းအမြန်နှုံးတဲ့ကိုကြီးထွားလာနေပြီးတဦးနဲ့တဦးရင်းရင်းနှီးနှီးရှိလာတဲ့အဖွဲ့တစ်ခုဖြစ်နေပြီလို့ပြောပြထားပါတယ်။ Molina Estaniha Multicultural Women in Sport MWIS ဆိုတဲ့အဖွဲ့ကိုတီထောင်ထားသူဖြစ်ပြီးအဲ့ဒီလိုအဖွဲ့အစည်းတွေကြောင့်လူမျိုးပေါင်းစုံဘာသာပေါင်းစုံကနေရောက်လာတဲ့အမျိုးသမီးတွေဟာအားကစားလောကထဲဝင်ဖို့လမ်းတွေတွေကိုခြားတွေ့သွားကြတယ်လို့ပြောပါရယ်အမျိုးသမီးတွေကိုကိုအားကိုကိုလိုစိတ်တွေပို့မှုရှိဖို့အတွက်လူမျိုးပေါင်းစုံဘာသာပေါင်းစုံနောက်ခံကလာတဲ့အမျိုးသမီးတွေကိုအားကစားမှာပါဝင်စေအောင်အားပေးတိုက်တွန်းထားတာဖြစ်ပြီးအဲ့ဒီလိုဝင်ရောက်ပါဝင်တာကသူတို့ရဲ့ကျန်းမာပျော်ရွှင်ရေးနဲ့လူမှုအတိုင်းအဝိုင်းအတွင်းပါဝင်မှုပုဂ္ဂိုလ်ပါဖြစ်စေတယ်လို့ပြောပါရယ်
They differ from culture to culture, but for most of the communities, it is the gender norms and the traditional role of women in societies. There's also lack of safe and welcoming environments. The existing culture and sporting clubs can be predominantly male-dominated, Anglo-Saxon.
You are the kind of the jam to new mood. She jabare. Tabe me amya sugaro. Jam apo thashi de amyan the bora aswe re she jabare. Eri lo amyo thmi re itwe. Long chong be kim bi lai lai le le phi si de pao win jim yo ne pa ra yo le she bare. Akhu lo lo ze agza club de ma amyo ta re ji.ဆိုနေပြီးလူဖြူနောက်ခံကလာတဲ့လူတွေအရက်တောက်တတ်တဲ့လူတွေနဲ့ဖွဲ့စည်းထားတာမျိုးတွေပုံများနေပါတယ်အဲ့ဒီလိုအရာတွေကပြည်ပကနေရောက်လာတဲ့တချို့အမျိုးသမီးတွေအတွက်ကြောက်လန့်စရာဖြစ်နိုင်ပါတယ်အ
ဲ့ဒါအပြင်စီးပွားရေးအခက်အခဲကလည်းအဟန့်အတားဖြစ်စေနိုင်ပါတယ်ဘဝကအဆင်မပြေသေးတဲ့အချိန်မျိုးမှာအားကစားဆိုတာနောက်ဆုံးဦးစားပေးရမယ့်စီရင်ထဲပါနေတတ်ပါတယ်ပြီးရင်ရိုးရာအရလက်ခံထားတာကစာတော်ရမယ်အားကစားကအရေးမကြီးပါဘူးဆိုတဲ့အမြင်မျိုးရှိနေတာလည်းဖြစ်တတ်တယ်လို့ပြောပါတယ်MWIS အဖွဲ့ဟာအမျိုးသမီးတွေနဲ့သာဖွဲ့စည်းထားတဲ့အားကစားအဖွဲ့ဖြစ်ပြီးသူတို့ကစားတဲ့ပွဲတိုင်းမှာအမျိုးသမီးကစားသမားတွေပဲပါရုံသာမကနီးပြတဲ့ဒိုင်းတွေဟာလည်းအမျိုးသမီးတွေဖြစ်ကြပါတယ်။လလုံးချုံချုံဝှစားတွေကိုဝှဆင်သလိုမွတ်စလင်အမျိုးသမီးတွေဆိုရင်ဟီဂျပ်လို့ခေါ်တဲ့ခေါင်းပေါင်းတွေနဲ့ကစားကြပြီးအမျိုးသမီးတွေထဲမှာမိန်းကလေးငယ်ကလေးတွေလည်းပါဝင်ကြပါတယ်။အားကစားမှာပါဝင်ကစားတာမျိုးကအမျိုးသမီးတွေကိုဩစတြေးလျနိုင်ငံလူမှုထဲဝင်ဆန့်စေနိုင်တယ်လို့လည်း Miss Estani ကပြောပါရယ်
It gives you the confidence, self-esteem and empowers you. It helps you overcome issues of isolation and depression in a new country, find peer support from sporting groups, develop camaraderie.
အားကစားကကိုယ့်ကိုယ်ကိုယုံကြည်မှုအထင်ကြီးမှုနဲ့လောက်ကိုင်းနိုင်စွမ်းရှိမှုစိတ်နဲ့စိတ်ထားကိုရရှိစေနိုင်သလိုနိုင်ငံအသစ်မှာအထီးကျန်မှုမဖြစ်အောင်စိတ်ကြယောဂမဖြစ်အောင်မိမိကိုယ်ကိုပံ့ပိုးကူညီနိုင်မဲ့အားကစားအဖွဲ့တွေနဲ့ထိတွေ့မှုရရှိစေနိုင်သလိုရဲဘော်ရဲဘဲစိတ်ဓာတ်တွေမွေးစေပြီးတစ်ခါတရံမှာအိမ်တွင်းအကျန်းဖက်မှုကြုံရရင်လဲထရက်ပေါက်တစ်ခုအနေနဲ့အင်အားတရမျိုးဖြစ်စေနိုင်တယ်လို့ပြောပါရယ်။ဒါအပြင်နိုင်ငံအသစ်မှာရောက်နေပေမဲ့ကိုကဒီအဖွဲ့အစည်းမှာပါဝင်နေပါလားဒီအဖွဲ့အသားဖြစ်နေတယ်ဆိုတော့ sense of belonging ကိုရရှိစေနိုင်ပါတယ်။ပြီးတော့အကြမ်းမအပေါ်ထားရှိတဲ့ရှေးရိုးဆွဲအမြင်သဘောထားတွေလည်းအကောင်းဖက်ပြောင်းလာစေနိုင်တယ်လို့ပြောဆိုခဲ့ပါရယ်။ community အားကစားဆိုတာအသက်အရွယ်အလုံးနဲ့လည်းဆိုင်ပါတယ်။Melbourne Social Soccer မှာအမခန်ကာမီဖို့အတွက်အသက်18နှစ်ကျော်ရမှဖြစ်ပေမဲ့လည်းအသက်အရွယ်ပေါင်းစုံပါဝင်ကြတာပဲလို့ Mr. MacArthur ကလည်းပြောပါရယ
် There's some younger guys in their 20s, quite a few guys in their 30s and a handful of people in their 40s and 50s. That's the thing that people like when they turn up and they realize that it's not a professional standard.
အသက်20ဝန်းကျင်လူငယ်တွေအသက်30ဝန်းကျင်နဲ့အသက်40 50ဝန်းကျင်လူအနည်းငယ်လည်းရှိပါတယ်။အဲ့ဒီလိုလူပေါင်းစုံနေတာကိုလည်းလူတွေကကြိုက်နှစ်သက်ကြပါတယ်။သူတို့ဒီနေရာကိုလာရောက်တဲ့အခါမှာ professional လို့ကစားတတ်စရာမလိုဘူး။ကိုလုံးကိုပေါက်ကြံ့ခိုင်စရာလည်းမလိုဘူး။အသက်လုံးတအားကြီးကောင်းစရာလည်းမလိုဘူး။အသက်ငယ်စရာလည်းမလိုပဲ။ဘယ်သူမှစိုးဝင်ရောက်ကစားနိုင်တယ်ဆိုတာကိုသိကြလို့နှိမ့်သက်ကြပါတယ်။ဘသူမဆိုပါဝင်ခွင့်ရတာဖြစ်တဲ့အတွက်ကြိုက်ကြတာလို့ပြောပါရယ်လူငယ်တွေအတွက် Center for Multicultural Youth CMY ဆိုတဲ့အဖွဲ့ရှိပြီးသူတို့ကအားကစားနည်းအမျိုးမျိုးကိုကြီးမှုပေးထားတဲ့အဖွဲ့ဖြစ်ပါတယ် Jay Panchal ဟာ CMY မှာအလုပ်လုပ်သူဖြစ်ပြီးဩစတြေးလျနိုင်ငံကိုအသိရောက်လာတဲ့အသက်12နှစ်နဲ့25နှစ်အကြားလူငယ်လေးတွေသူတို့နေထိုင်ရာဘေးပတ်ဝန်းကျင်မှာအံဝင်ခွင့်ကျဖြစ်အောင်နဲ့သူတို့ဟာဒီနေရာနဲ့လဲသက်ဆိုင်မှုရှိပါလားဆိုတဲ့ sense of belonging ခံစားချက်မျိုးရရှိအောင်အားကစားတွေနဲ့မိတ်ဆက်ပေးသူဖြစ်ပါတယ်
It's such an ingrained part of Australian society with swimming, basketball, ASL, for example. It gives you a good insight into the local community, especially for newly arrived young people.
ဥပမာအဖြစ်ရေကူးအားကစားဘတ်စကတ်ဘောနဲ့ AFL လို့အားကစားတွေဟာဩစတြေးလျနိုင်ငံရဲ့လူမှုဘဝမှာအယိုးဆွဲနေတဲ့အားကစားတွေဖြစ်ပါတယ်။အဲ့ဒီလိုအားကစားအသင်းတွေကဒေသအတွင်းလူမှုအတိုင်းဝိုင်းကိုသိနာလည်စေနိုင်ပြီးအဲ့ဒီလိုနေရာမှာပါဝင်ခြင်းအဖြစ်အသိရောက်လာတဲ့လူတွေအနေနဲ့ဒေသခံလူမှုအတိုင်းဝိုင်းနဲ့ထိတွေ့ဆက်ဆံမှုဖြစ်စေပြီးတော့အဲ့ဓာတွေကကိုယ်ကျန်းမာရေးနဲ့စိတ်ကျန်းမာရေးအတွက်သာမကလူငယ်တွေအတွက်အလုပ်ကံအခွင့်အလမ်းတွေလည်းရရှိစေနိုင်တယ်လို့ပြောပါတယ်။ကလေးတွေကြောင်းစင်းချိန်မှာအားကစားဆော့နိုင်အောင်စီစဉ်ပေးတဲ့အဖွဲ့တစ်ခုကတော့ Youth Transition Support Program ဖြစ်ပြီး Melbourne မြို့မြောက်ပိုင်း Hume Data ကကလေးငယ်တွေအတွက်စီစဉ်ပေးထားတာဖြစ်ပါတယ်
So we collaborate with the Broadmeadows Leisure Centre to do afternoon futsal, volleyball, basketball and swimming. What we do as well is have employment opportunities to learn like soccer accreditation, basketball coaching.
ကျွန်တော်တို့က Broadmeadows Leisure Centre နဲ့ချိတ်ဆက်ပြီးတော့မွန်လွဲပိုင်းမှာ futsal, ဘောလုံးပွဲတွေ, volleyball, basketball နဲ့ရေကူးတာမျိုးလုပ်နိုင်အောင်စီစဉ်ပေးပါတယ်။ဘောလုံးအားကစားလောကမှာနည်းပြလက်မှတ်တွေရတဲ့အထိအလောက်ကန်အခွင့်အလမ်းရရှိအောင်လုပ်ပေးသလိုဘတ်စကတ်ဘောနီးကျက်တင်တန်းနဲ့ဒိုင်လူကြီးတွေအထိလုံးဖြစ်လာနိုင်ဖို့တင်တန်းတွေပို့ချပေးပါတယ်။အဲဒီလိုတင်တန်းတွေကနေလူငယ်တွေကသူတို့အတိုင်းဝိုင်းထဲကအားကစားကလပ်တွေမှာအချိန်ပိုင်းအလုပ်တွေရရှိတာမျိုးရှိတဲ့အတွေ့ဖြစ်ပါတယ်။အဲဒီကနေအချိန်ပြည့်အလုပ်ရသွားတာမျိုးလည်းမဖြစ်နိုင်ဘူးဆိုတာဘယ်သူပြောနိုင်မလဲလို့သူကပြောဆိုလိုက်ပါတယ်။
CMY ရဲ့အားကစားအစီအစဉ်ဟာလူတိုင်းအတွက်ဖြစ်ပြီးဘလို့အရေးချင်းရှိတဲ့လူငယ်မျိုးမဆိုပါဝင်နိုင်ကြပါတယ်။မတန်ဆွမ်းမှုဖြစ်နေတဲ့လူငယ်တွေအတွက်ဆိုရင်လဲ Wheelchair Basketball လို့အဖွဲ့တွေ Disability Sports Victoria အဖွဲ့နဲ့ Welcome in Australia လို့အဖွဲ့တွေနဲ့ချိတ်ဆက်ပေးပြီးတော့အားကစားတစ်ခုခုမှာပါဝင်ခွင့်ရအောင်လှူဆောင်ပေးထားပါတယ်။ Mr. Panchal ရဲ့အဆိုအရလူငယ်တွေအတွက်တစိမ့်တူဦးကိုအားကစားအဖွဲ့တစ်ခုမှပါဝင်ဖို့ဘယ်လိုလုပ်ရမလဲလို့မေးမြန်းရမယ့်ကိစ္စဟာရှက်ကြောက်စရာမေးခွန်းဖြစ်နိုင်ပါတယ်။ဒါကြောင့်စာတင်ကျောင်းတွေမှာမေးမြန်းတာမျိုးတွေလုပ်နိုင်တယ်လို့လည်းပြောပါတယ်
။ Local schools usually have a good knowledge of the local community around them. Local councils throughout Australia are another first step because they have specifics about what clubs are available, who's taking
you. ကိုရက်ွက်အတွင်းကစာတင်ကျောင်းတွေအများစုကအဲ့ဒီရက်ွက်အတွင်းမှာရှိတဲ့အားကစား club တွေအကြောင်းကိုအတော်များများသိထားကြပါတယ်။ Australia နိုင်ငံအနှံ့မှာရှိတဲ့ရက်ွက်ကောင်စီယုံကလည်းပထမဆုံးချီးကပ်တဲ့နေရာထဲမှာပါဝင်ပြီးသူတို့တွေကဘယ် club တွေမှာဘာတွေကစားကြသလဲ၊ဘယ် club ကလူအသစ်ကိုလက်ခံလေစာရာတွေကိုအသည့်အကြကိုတည်နိုင်ပါတယ်မိမိရဲ့အသည့်ထဲမှာအားကစားကလပ်မှာပါဝင်ပြီးသားလူရှိပြီဆိုရင်လည်းဘလို့ပါဝင်နိုင်တယ်လဲဆိုတာကိုမေးကြည့်နိုင်ပါတယ်အဲ့ဒါအပြင်ဩစတြေးလျနိုင်ငံတခွင်ကလူငယ်အဖွဲ့အစည်းတွေမှာလည်းဘာအားကစားတွေဘယ်မှာကစားကြတယ်လဲဆိုတာတွေဖော်ပြလေးရှိတဲ့အတွက်သူတို့ကိုချင်းကပ်ပြီးတော့အားကစားကလပ်မှာပါဝင်အောင်လုပ်နိုင်တယ်လို့ပြောပြထားပါတယ် Melbourne'sSocial Soccer အပြင်အားကစားကလပ်အများအပြားကို Social Media တွေမှာလည်းရှာကြည့်နိုင်တယ်လို့ Michael MacArthur ကပြောပါတယ်
။ The majority of people would discover us through Meetup. That's where people can meet up and look for all sorts of different activities. That's where you sign up and you pay for your game.
လူအများစုကကျွန်တော်တို့ club ကို Meetup ဆိုတဲ့နေရာကနေတဆင့်တည်သွားပြီးဆက်သွယ်လာကြတာပါ။အဲ့ဒီလို social media တွေမှာတခြားလူနဲ့ချိတ်ဆက်မှုလုပ်နိုင်တယ်လို့တခြားအရာတွေမှာလည်းပါဝင်နိုင်အောင်ရှာကြည့်နေတာမျိုးလုပ်နိုင်ပါတယ်။အဲ့ဒီနေရာမှာစည်ရင်းသွင်းပြီးအပစင်တိုင်းကစားနိုင်ဖို့အဖို့အခပေးသွင်းကြပါတယ်။ကျွန်တော်တို့က social media မှာကိုယ့်ကိုသိရှိအောင်လှူထားပေးတယ်လို့တဆင့်တကာတဆင့်ကနေကျွန်တော်တို့စီရောက်လာကြတာမျိုးလည်းများတယ်လို့ပြောပြထားပါတယ်။ Molina Estaniha Australia နိုင်ငံရဲ့အားကစားအလေအကျင့်ကိုသဘောကျနေပြီးသူအလုံးမှာဆိုရင်လဲပုံမှန်အပြေးလေးကျင့်ကြတဲ့အဖွဲ့မှာပါဝင်သူဖြစ်ပါတယ်။သူမကအခုဆိုရင်မာရသွန်အကွာအဝေးတဝက်စာပြေးတဲ့ပွဲတွေမှာပါဝင်လာနေပြီးတော့အားကစားလောကမှာပါဝင်နိုင်တဲ့နည်းလမ်းတွေကတော့အဆုံးမဲ့အနေအထားမှာရှိတယ်လို့ပြောပါတယ်။
I think just find a local group in your area and join whatever sport takes your fancy. So there are organizations that run cycling groups. There's even bushwalking Australia. There's park runs.
ကိုရက်ွက်အတွင်းကအဖွဲ့ကိုရှာကြည့်ပြီးမိမိကြိုက်နေတဲ့မယ်လို့ယူဆရတဲ့အားကစားမှာပါဝင်လိုက်ရုံပါပဲ။ Cycling အဖွဲ့တွေရှိသလို Bushwalking Australia လို့အဖွဲ့နဲ့ပူးပေါင်းပြီးတောထဲလမ်းလျှောက်တာတွေ park run အဖွဲ့တွေကိုဆက်သွယ်မှုလည်းလုပ်နိုင်ပါတယ်။အသင်းအဖွဲ့နဲ့ကစားရတဲ့အားကစားကိုကြိုက်နေတဲ့ရင်တော့မိမိရက်ွက်အတွင်းကအသင်းတွေမှာလည်းအရင်ဆုံးပါဝင်နိုင်ပါတယ်။တခါတလေအဲ့ဒီလိုအသင်းတွေကအားကစားနဲ့လူမှုရေးကိစ္စကိုတွဲပေးတာမျိုးလည်းရှိပါတယ်။ပြီးတော့ရက်ွက်ကောင်စီယုံကိုလည်းဆက်သွယ်ကြည့်နိုင်ပါတယ်။တင်းရဲ့ရက်ွက်မှာဘာတွေလုပ်နေကြတယ်၊ဘာတွေရှိတယ်လဲဆိုတာကိုလေ့လာနိုင်ပြီးပူးပေါင်းပါဝင်နိုင်တယ်လို့ပြောသွားခဲ့ပါတယ်။ကိုလက်လှုပ်လှုပ်ရှားရှားရှစ်ချင်းဟာဘသူအတွက်မဆိုကောင်းမွန်ပါတယ်။အသက်ကြီးငယ်မရွေးအတွက်ကောင်းမွန်ပါတယ်။ဒါပေမဲ့လည်းမိမိရဲ့အသက်အရွယ်နဲ့ကျန်းမာရေးအနေအထားအရဘယ်လောက်ထိအားကျိုးမှန်တဲ့လုပ်သင့်တယ်လဲဆိုတာတွေကတော့ကြွားချကြမှာဖြစ်ပါတယ်။မိမိအနေနဲ့ကိုယ်လေးလေးကြင်ခန့်အသစ်တွေကိုစတင်တော့မယ်ဆိုရင်လည်းဒီလိုလှုပ်ရှားမှုကမိမိနဲ့ကိုက်ညီမှုရှိမရှိဆိုတာကိုဆရာဝန်နဲ့အရင်တိုင်ပင်ဆွေးနွေးမှုလုပ်နိုင်ပါတယ်။မိမိဘေးပတ်ဝန်းကျင်မှာဘလို့အားကစားကလပ်တွေရှိတယ်လဲဆိုတာကိုလေ့လာခြင်းရင်ဩစတြေးလျနိုင်ငံအားကစားကော်မရှင်ယုံ Australian Sports Commission ရဲ့ website ဖြစ်တဲ့sportaus.gov.au မှာတွားရောက်လေ့လာနိုင်တယ်လို့ပြောရင် Melissa Kimpanoni ရဲ့ဆောင်းပါးကိုအဆုံးသတ်လိုက်ပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပါ။သရရှင်များရှင်။မြန်မာနိုင်ငံကပြည်သူတွေဟာအကြမ်းဖက်လူရဲ့တပ်ဖြတ်ခံရမှုတွေလက်ရှိအချိန်မှာနေ့စဉ်ဆိုသလိုဖြစ်ပျက်နေတဲ့ဖြစ်ရာတွေကိုကြုံတွေ့နေရပါတယ်။နှစ်နှစ်နီးပါးကြာပြီဖြစ်တဲ့အာဏာသိမ်းမှုကာလအတွင်းပြည်သူတွေဟာမလုံခြုံမှုတွေကိုပိုမိုရင်ဆိုင်နေကြရတယ်ဆိုတဲ့အကြောင်းသတင်းပေးပို့လာတဲ့တန်လွင်ခဲရဲ့သတင်းပေးပို့ချက်ကိုနားဆင်ရမှာဖြစ်ပါတယ်ရှင်
။ပြည်သူတွေရဲ့နေ့စဉ်ဘဝတွေမှာဆုံးရှုံးနေရတဲ့ရုပ်ပိုင်းဆိုင်ရာလုံခြုံမှုတွေကပိုမိုဆိုးရွားလာနေပါတယ်။ လက်နက်ကင်စစ်တပ်ရဲ့လုံခြုံရေးတွေကြမှာပဲမြို့ပြတွေမှာအကြမ်းဖက်လူရဲတပ်ဖြတ်ခံရမှုတွေကိုပြည်သူတွေရင်ဆိုင်နေကြရတာပါစစ်အာဏာသိမ်းပြီးကတည်းကအဖက်ဖက်ယုံရင်ပြက်စီးလာမှုတွေကိုတောက်ခံရင်တမာအာဇီဝမကျတဲ့လူအုပ်စုတွေကြောင့်အသက်အိုးအိမ်စီစဉ်ဆုံးရှုံးရတဲ့ဖြစ်စဉ်တွေဟာလည်းနေ့စဉ်တိုင်းလိုလိုကြာမြင်နေရပါတယ်။ရန်ကုန်မြို့မှာဘက်စကားပေါ်တက်ပြီးလူအုပ်ထဲလက်နက်ကိုင်အုပ်စုဖွဲ့လူရတာနေမျိုးတွေမှာဈေးဆိုင်တွေထဲဝင်ပြီးဓာတ်ထောက်လူရတာအသက်အန္တရာယ်ထိခိုက်စေတဲ့အထိလူရမှုတွေကြောင့်ပြည်သူတွေရဲ့လွတ်လပ်စွာနေထိုင်ခွင့်တွေဟာလည်းပြတ်သုံးနေရတာပါလန်းသွားလန်းလာရင်တော့မလုံခြုံနိုင်တော့ပဲတတိရှိရှိသွားလာဖို့ကိုကိုကိုဘေးကင်းအောင်နေဖို့ဆိုတာနေ့စဉ်ဘဝမှာပထမဆုံးစဉ်းစားရမယ့်အချက်တစ်ခုလို့ဖြစ်လာပါတယ်။ရန်ကုန်မြို့ကအသက်20အရွယ်အမျိုးသမီးတူကတော့အကြမ်းဖက်လူရဲမှုတွေကိုမကြောက်ခဏဆိုသလိုမျက်မြင်တွေ့ကြုံခဲ့ရသူပါ
။လေးတယောက်ကအဲ့လိုမျိုးဒါနဲ့အဲ့ဟိုဗါလဲဒါနဲ့ထောက်ပြီးတော့သူ့မှာပါတဲ့ဟာတွေအကုန်လုံးယူသွားအဲ့ဦးလေးရကတော့ကကြီးနဲ့တမျိုးချန်နဲ့ရောက်လာ။အဲ့လိုမျိုးသူ့ကိုကားပေါ်နေပြီးတော့လူနေရောကဆင်းလာပြီးတယောက်ကချုပ်ပြီးတယောက်ကသူ့ဓာတ်ထောက်ထားတာတဲ့။သူ့ဖိုက်ကိုဓာတ်ထောက်ထားပြီးတော့အဲ့လိုမျိုးသူ့မှာပါတဲ့ဟာတွေအကုန်လုံးယူသွားတယ်ပေါ့နော်။အမေတို့ပြောပြီးတော့အမေတို့ရှေ့ကနေပြီးတော့ဖုန်းလေးပါပြီးတောင်းဆက်ပြီးတော့မှသူ့အိမ်ကိုအဆက်အသွယ်လုပ်ပြီးတော့ပြန်သွားတာမျိုးပေါ့။ပြီးတော့ကောင်လေးတယောက်ကလည်းအဲ့လိုပဲသူတို့နည်းတော့သူ့နောက်ကိုအဲ့သူကားပေါ်ဘက်စကားပေါ်ဆင်းလာတဲ့အချိန်ညဟွာလောက်ရှိနေပြီ9နာရီကြာကြာလောက်ရှိနေပြီအဲတော့ကလည်းမီးရေပြန်နေအကုန်လုံးလေအဲ့လိုမျိုးအဲပြန်နေတဲ့အချိန်မှာသူကားပေါ်ဆင်းလာတာကိုအဲ့လိုမျိုးနောက်ကနေပြီးတော့လူနှစ်ယောက်ကနေပြီးတော့တင်းပြေးလိုက်လာလို့ဆိုပြီးတော့ညီမတို့ channel ကိုချက်ချက်လောက်လိုက်နေပြေးဝင်လာနောက်တော့မှသူတို့အမျိုးလေးကိုခေါ်ပြီးတော့ပြန်လာပြီးတော့သူဦးလေးပဲဖြစ်ပြီးအဲ့လိုမျိုးပြန်ခေါ်ခိုင်းရတယ်အဲ့လိုပုံစံမျိုးအများကြီးပေါ့နော်ဒါပေမဲ့ဘယ်သူမှလည်းအဲ့လိုမျိုးထိထိရဲရဲရေးရွာမျိုးတော့မရှိဘူးညီမအဲ့နားနီးမှနေရဆိုတော့ဆင်းလို့ရှိရင်အဲ့လိုမျိုးခဏကြီးကြောကြောမှပြန်ရောက်တာပါညာရှိရဲ့အဲ့ချင်းဆိုလို့ရှိရင်လူကြီးနှစ်ယောက်ကိုအရင်ဆုံးကြိုပြီးတော့ဖုန်းဆက်ပြီးတော့အဲ့လိုမျိုးလာပြီးတော့ကားကြီးမှာဆောင်းခိုင်းနေရတယ်ဘာလို့လဲဆိုတော့ညီမကားလန့်ကူးရုံနဲ့အိမ်ရောက်တယ်ဆိုပေမဲ့အဲ့ကားလန့်ကူးတာအစားကြောက်ကိုကောင်းနေတာပေါ့နော်ဘာလို့လဲဆိုတော့လူကြီးကလေတယောက်မှလည်းမရှိရဲ့အပြင်အဲ့ဒီမီးတွေကတစ်ခါကျန်ပိတ်ထားတာတို့အဲ့ဒီသွားတဲ့လာတွေလာတဲ့ကားတွေကအစားအကုန်လုံးတန်နေရဖြစ်နေရပါပေါ့နော်အဲ့ဒီအလန့်ကူးတာလေးကအစားမိဘကိုလာကြိုခိုင်းရတဲ့ပုံစံမျိုးဒီဖြစ်နေရ
ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းရန်ကုန်မြို့လေပပေတန်းကအိမ်ဆောက်ပစ္စည်းအယောက်ဆိုင်ပိုင်ရှင်အုပ်ကိုလူသုံးဦးကကြားနဲ့ထိုးပြီးလူရမှုဖြစ်ပွားခဲ့ပါတယ်။ဒီလိုလူရကျူးလွန်သူတွေကိုဆိုင်အတွင်းက CCTV မှတ်တမ်းမှာတွေ့ရပေမယ့်နိုင်ငံရဲ့တရားဥပဒေစိုးမိုးရေးပိုင်တာဝန်ရှိသူတွေကအခုချိန်ထိအရေးယူဖန်ဆီးတာမျိုးမရှိခဲ့ပါဘူး။ဒီတစ်ပတ်အတွင်းမှာလည်းရန်ကုန်က YBS လိုင်းကားနှစ်စီးပေါ်တက်ပြီးအုပ်စုဖွဲ့ဖုံလူပတ်စံလူတာတွေခုခံပြောဆိုတဲ့ပြည်သူတွေကိုကိုထိလက်ရောက်ကျူးလွန်တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။ဒီလိုဖြစ်စဉ်တွေဟာရန်ကုန်မန္တလေးမြို့ကြီးတွေမှာလည်းမကပဲကြာရင်စိတ်ကြီးတန်တွဲလိုနေမျိုးတွေအပြင်စစ်ကောင်စီအကြီးအကဲတွေအခြေစိုက်တဲ့နေပြီးတော့ကောင်စီနေမျိုးပြည်မနာမျိုးမှာပါဖြစ်ပေါ်နေတာပါ။ကျွလွန်ခံရတဲ့ပြည်သူတွေဟာတရားဥပဒေရဲ့အကာအကွယ်မဲ့မှုကိုရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်။အရင်ကအကူအညီပြရစီဆိုတဲ့ရဲတွေကိုအကူလိုရပေမဲ့လက်ရှိမှာတော့စစ်အာဏာရှင်ရဲ့တရားမဲ့လုပ်ရက်တွေကိုထောက်ခံတဲ့ရဲတွေသာရှိတဲ့အခါအကြမ်းဖက်ကျွလွန်သူတွေနဲ့လှောက်ဝါးချင်းရိုက်ထားကြတဲ့အခြေအနေဖြစ်နေတယ်လို့ပြောလာသူက CDM ရဲဝန်ထမ်းတူပါ
။ criminal သမားတွေဆိုတာကလည်းသူတို့အခွင့်အရေးမရရှာနေတော့တော့လွတ်လွတ်လပ်လို့စောင့်ကြံပါပဲ။ချောင်းချောင်းလို့အခုဒီနောက်ကြမှာပဲပေါ့နော်ကျူးလွန်ကြမှာပဲတော့ဒါတုတဘာဝကိုတရားဥပဒေစိုးမိုးရေးဒီဆိုင်ငယ်နေပါတောင်းရှိတဲ့အဖွဲ့အစည်းတွေဟာဖြည်းဖြည်းရောက်ရောက်မနေနိုင်ဘူးနောက်တစ်ခုကနေငင်းနိုင်တဲ့ပါဝါမျိုးသူတို့အချက်ကလည်းဒါဖြည်းဖြည်းရောက်နေငင်းပါဆိုတဲ့အဲကွန်မန့်မျိုးပေါ့ကျွန်တော်ကငွေတွေမပေးထားလို့အဲ့လိုပဲယူဆပါတယ်ရှင်းရင်းပြဒီလူကဒီလူကအလုံးလုံးပေးဖို့ကြံနေခဲ့တဲ့လူတွေမဟုတ်ဘူးသူတို့ကအများကြီးညော်နေလို့မရအဲသူတို့ကသူတို့ဘဝရှင်တန်ရက်ဒီရေးအတွက်စစ်တကခိုင်းတာလေစစ်တကနေပြီးတာလေအဲ့ဒါတွေယူပဲနိုင်လာပြီးတော့ဒီလူကိုနှစ်ခုတည်းနှစ်ခုမှာ
လူသားတဦးဟာမွေးဖွားချိန်ကနေတည်ဆုံးချိန်အထိမွေးရပါရရှိခံစားနိုင်တဲ့လူခွင့်ရေးတွေရှိပါတယ်လူသားပိသားစွာရှင်သန်နေထိုင်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပညာသင်ကြားခွင့်အလောက်ကိုင်းနဲ့ဥပဒေရကျန်းသူညီများခွင့်တွေဟာနိုင်ငံသားတယောက်ရရှိတဲ့အခွင့်အရေးတွေကအချက်တွေပါမြန်မာပြည်သူတွေအတွက်တော့အာဏာရှင်စနစ်ကိုအဆက်ဆက်တွန်းလှန်ရင်းလူသားပိသားစွာရှင်သန်နေထိုင်ခွင့်အခွင့်အရေးဟာလည်းကြာလေဝေးလေဖြစ်နေပါတယ်။လက်ရှိကာလတရားဥပဒေစိုးမိုးမှုမရှိတဲ့အချိန်မှာရက်ွက်အလိုက်၊ခြေရွာအလိုက်၊ကိုထုကိုထားနဲ့လုံခြုံရေးစနစ်တွေထားတဲ့နယ်လူကျွမ်းကျင်သူတွေကတော့အကြံပြုကြပါတယ်။ လူသီးများထင်ရှားခဲ့တဲ့1960နှင့်1988အရေးခင်ကာလတွေတုန်းကလည်းစစ်အစိုးရလက်ထက်ဒီလိုအကြမ်းဖက်မှုတွေကိုပြည်သူတွေဝိုင်းဝန်းခုခံခဲ့ကြရတာပါဒီလိုဖြစ်စဉ်တွေကြုံတွေ့လာရင်နှစ်နာသူတွေစုပေါင်းပြီးပြည်လဲခုခံဖို့ကလွယ်လို့တရားဥပဒေနဲ့လူအဖွဲ့အစည်းကိုအားကိုးလို့မရဘူးလို့နိုင်ငံရေးလှိလာသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာခင်စောဝင်းကဆိုပါတယ
်အခုကတော့ဟိုတကယ်ကိုပြောစရဲလေယာဉ်ပြန်ကလာကြီးပဲလေနော်ဖလာကြီးဖြစ်နေတာအနာကီပေါ့အနာကီစာတရားဥပဒေမစိုးမိုးတဲ့နိုင်ငံစိုးရအာဏာပြန်မှုမရှိတဲ့နိုင်ငံဖြစ်သွားနိုင်တယ်ပေါ့အခုဒီမြန်မာကြီးနော်လည်းလည်းကင်ဖွဲ့တွေလည်းညောင်းလာနေတယ်နောက်တစ်ခုကတနည်းပြန်ရှိမယ်ဆိုလို့ရှိရင်လည်းနော်အရင်ကအုပ်ချုပ်နေတာကအာဏာရှင်စနစ်ကအုပ်ချုပ်နေတယ်သူကလည်းမတရားဘူးနော်သိစေညမှာလို့လုပ်တဲ့ solution နော်ဒီဒီနေနေအားအရိယာနေလွတ်မြောက်ပြီးတော့ကိုကြိုက်တဲ့စနစ်တခုကစတင်ပြီးတော့ကျင့်သုံးလာတယ်ဒါပဲဆိုတော့တကယ်တော့ future ပေါ်မှာအများကြီးတာဝန်ရှိရလေနော်ဟိုခေါင်းဆောင်တွေပါတီတွေစနစ်တွေမမြောင်းနဲ့နော်ဒီလူတွေကငါတို့ကျွန်ကြီးနဲ့တော့တတိရှိရှိနဲ့ငါတို့ဖြစ်အောင်လုပ်မယ်ဟဲ့ဆင်တော့ဖြစ်တယ်ဒီအနာခီဆိုတာကအခုအချိန်နေဆက်လို့ရှိရင်ထူကြမလဲအခုလည်းအဲ့လိုဖြစ်နေရပဲမြန်မာပြည်ရဲ့ထက်ပဲကြောကြောပါဥပဒေဆိုတာလည်းမရှိဘူးဒီကနေတဆင့်တော့တိုးတက်ဖို့တခုတော့ကိုကဖန်တီးယူအောင်ပါပဲတိဆောက်ယူအောင်ပါပဲကိုပိုင်ရှင်အားစင်ရေးကိုပိုင်ဒီဥပဒေစိုးမိုးရေးကိုကိုကတိဆောက်ရမှာပဲဒါတော့ဘယ်နည်းနဲ့ဖြစ်လာမယ်ဆိုတော့ပြောလို့မရဘူး
ဒီလိုအကျန်းဖက်လူရဲ့တပ်ဖြတ်မှုတွေဟာမြန်မာနိုင်ငံမှာစားဝတ်နေရေးကြက်တဲမှုတွေကမြစ်ပြားခန့်နေလို့ဝေဖန်မှုတွေလည်းရှိနေပါတယ်။ပြစ်မှတ်ထားလူရဲ့တပ်ဖြတ်ခံရသူတွေဟာလည်းနေ့စဉ်စားဝတ်နေရေးကိုရုန်းကန်ဖြစ်ရှိနေရတဲ့အခြေခံလူဒန်းစားအများစုပါ။မိသားစုဝင်တွေတနေ့လှုပ်ရှားတနေ့ရှောက်ဖွေစားတောက်နေရတဲ့ဝင်ငွေတွေဟာလူရဲ့သူတွေအတွေ့လွယ်လွယ်မျက်စိကြစရာဖြစ်လာပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံရဲ့လူဦးရေထက်ဝက်ကျော်ကစီးရဲမွဲတင်မှုကိုခံစားနေရပြီးစီးပွားရေးပိတ်ဆို့မှုတွေကြောင့်ကုန်စည်နှုန်းတက်တာအလောက်ကိုင်းရှားပါးလာတာတွေကိုရင်ဆိုင်နေကြရတာလည်းငရေကန်တစ်ခုလိုဖြစ်နေပါတယ်ဒီလိုအခြေအနေတွေမှာပြည်သူအချင်းချင်းသာအားကိုးကာကွယ်ရမှာဖြစ်တယ်လို့တရားလွတ်တော်ရှင်နေဦးခင်မောင်မြင့်ကပြောပါတယ
်ဒီစီမားကတော့ကျွန်တော်ဒီစီနေကြီးဆက်ပြီးတော့ကြာစီနေမယ်လို့ဆိုရင်တော့ဘာလို့ဖြစ်ဒီတစ်ခုလုံးဒီကြည့်ဖြစ်သွားနိုင်တာပေါ့နော်အဲဆိုရင်တော့ကြရဖြစ်နေအိမ်ကြီးကနေအိမ်ပြင်းနဲ့မဆွေးရတဲ့အချိန်ကြီးအိမ်ကြီးမှနေတာတော့မှအမင်းရဲ့တရှိဥစ္စာရှိတဲ့လူတွေကိုမလုံးညုံတော့တဲ့အနေအထားမျိုးဖြစ်မှာပေါ့အခုလည်းလက်ရှိလည်းဒီလိုဖြစ်နေပါပြီရာဇဝမှုတွေကပြီးတော့ပို့ပြီးတော့အဆိုးပွားလာတဲ့အနေအထားဖြစ်တယ်နောက်တစ်ခုကလည်းပဲဆိုရင်ဒီဟာကောင်းတာကတစ်ဖက်မှာ PDF ကဟာလာလက်နဲ့တက်ခင်မှုတွေရှိတယ်ရတန်းရွာတိုင်းမှာဟုတ်ဒီပဲဒီညစကလည်းပဲဒီစောကြီးတွေပြေးတော့ဒီစတရားချင်းအဖွဲ့စည်းတွေဖွဲ့စည်းပြီးသားပြီးလက်နဲ့တက်ဆင်ထားတာရှိတယ်အဲ့ဒါကြီးเนาะအကျိုးတရားမှုကဘာဖြစ်တုံးဆိုတော့ဒီဒုတိယဓမ္မတွေကလည်းပဲ PDF လူလူပြီးစောကြီးလူလူဟုတ်လားဟိုအဖွဲ့စည်းတစ်ခုခုအသွင်ဆောင်ပြီးတော့မှဒါလက်နဲ့ဒီကန်ဆောင်လာကြတဲ့အမျိုးသားဖြစ်တယ်အဲ့ဒါပို့ပြီးတော့ဆွေးနွေးတော့ကဖြစ်ပြောင်းပါအောင်ပါ
အနာသိမ့်ပြီးနောက်ပိုင်းများစွာထွက်ပေါ်လာတဲ့လက်နက်ကင်အဖွဲ့အစည်းတွေဟာလည်းအကြမ်းဖက်မှုတွေကိုပို့ပြီးတွန်းအားဖြစ်စေတယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။စစ်ကောင်စီရဲ့လက်အောက်ခံပြူစောတိအဖွဲ့ဟာလည်းပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်တွေကိုထိပါနေကြတယ်လို့ဒေသခံတွေကဆိုကြပါတယ်။ကြအပြင်လက်နက်ကင်ခုခံတော်လှန်စစ်ကိုဆင်နွှဲလာကြတဲ့အဖွဲ့အစည်းတွေကလည်းစစ်အာဏာတပ်တန်းနှိရှေပြလာတဲ့နဲ့အမျှ PDF နာမည်ခံပြီးအကြမ်းဖက်လူရတာငွေလိမ်လည်တာစတဲ့ဖြစ်စဉ်တွေကမကြခဏကြားနေရတဲ့သတင်းတွေပါဒီလိုအခြေအနေမှာပြည်သူတွေအနေနဲ့တော့ဘယ်ဘက်ကိုယုံရမှန်းမသိပဲကြားတဲ့ကမြေစာပင်ဖြစ်နေကြရပါတယ်အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကတော့ပြည်သူတွေအတွက်တရားမျှတမှုပြန်ဖော်ဆောင်ပေးဖို့မြို့နယ်အလိုက်စီရီယံဝင်ထားတဲ့ရှေ့နေတရားသူကြီးတွေနဲ့ရဲတပ်ဖွဲ့ဝင်တွေစုပေါင်းပြီးတိစောက်နေပြီလို့သိရပါတယ်ဒါပေမဲ့မြို့နယ်ဘက်ကခုမှဖော်ဆောင်မှုအဆင်သင့်ဖြစ်နေပြီဆိုတာနဲ့ဘယ်အချိန်မှစတင်ဖော်ဆောင်သွားမယ်ဆိုတာကိုတော့အတိအပြုမပြောဆိုနိုင်သေးပါဘူးအန်ယူဂျီပြောရေးဆိုခွင့်ရှိသူဦးကျော်စောက
ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အနေနဲ့အခုချိန်မှာကျွန်တော်တို့ပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းရေးကာကွယ်ဖို့အတွက်ပြည်သူရဲတပ်ဖွဲ့ကိုစပြီးတော့ဖွဲ့စည်းပြီးတော့ဆောင်ရွက်နေပါတယ်ရာဇမှုကျူးလွန်တဲ့ဟာတိုင်တဲ့အခါမှာလဲကျူးလွန်တဲ့တရားခံတွေကိုဖမ်းဆီးဖို့အတွက်အရေးယူဖို့အတွက်ကိုဆောင်ရွက်နေပါတယ်ပြည်သူတရားရုံးတွေကနေပြီးတော့တရားစီရင်စစ်ဆေးစီရင်မှုတွေလုပ်နေတယ် ကျွန်တော်တို့အရေးယူအပြစ်ပေးတဲ့ဟာတွေလည်းစတင်ဆောင်ရွက်နေပြီဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ရဲ့ပြည်သူ့ရဲတပ်ဖွဲ့တွေဟာအဂရိလိုက်ဆောင်မှုကင်းကင်းရှင်းရှင်းနဲ့ပြည်သူတွေရဲ့အကျိုးစီးပွားပြည်သူတွေရဲ့အသက်အိုးအိမ်စီးစင်ကိုကာကွယ်ဖို့အတွက်ရွရွချွန်ချွန်လုပ်ပြီးတော့ပြည်သူတရားစီရင်ရေးအဖွဲ့တွေကလည်းဥပဒေပညာရှင်တွေကလည်းတရားသူကြီးတွေကလည်းအပြစ်ရှိတဲ့လူတွေကိုတရားဥပဒေအရအပြစ်ပေးဆောင်ရွက်နေတာရှိပါတယ်။ဒီအရာတွေကတော့ပြည်သူ့ရဲတပ်ဖွဲ့တွေတရားစီရင်ကဏ္ဍတွေကအခုအချိန်မှာစတင်ပြီးတော့ဆောင်ရွက်တဲ့အခြေအနေဖြစ်တဲ့ကြောင်းမြို့နယ်တိုင်းမှာတော့မရှိသေးပါဘူး။ပြည်ပစုံမရှိသေးပါဘူး။တော်လှန်ရေးကာလဖြစ်နေတဲ့အတွက်ကြောင့်ဒီလုံခြုံရေးအခြေအနေကလောရခံရတာလည်းအများကြီးရှိပါတယ်
။ကိုစိတ်နှစ်ပါးလုံခြုံမှုဆုံးရှုံးနေရတဲ့ပြည်သူတွေအတွက်တော့နှာရီတိုင်းကိုထိတ်လန့်မှုတွေနဲ့ဖျက်ဆီးနေကြရတာပါ။တရားဥပဒေစိုးမိုးမှုပျောက်ဆုံးနေတဲ့နိုင်ငံမှာနေရင်အကာအကွယ်မဲ့နေတဲ့ဘဝတွေကိုကိုယ်တိုင်ကာကွယ်ရုံကလွဲလို့လုံခြုံနိုင်မဲ့လမ်းစာရှာမတွေ့ဖြစ်နေရစေပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ်